Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ပြည့်နှစ်စက်တင်ဘာလ16ရက်ဗုဒ္ဓဟူးညဘက်9နာရီကနေ10နာရီထိ VOA စီစဉ်နေကို Washington DC ကနေစတင်ထိုးလွှင့်နေပါပြီ COVID-19 ရေးပေါ်အခြေအနေကြောင့် VOA စီစဉ်နေကိုယာယီအားဖြင့်ပုံစံပြောင်းလဲထိုးလွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနဲ့မှမျှသိအောင်လို့ပြောပြပါမယ်အမေရိကန်ပြည်တော်စုမှာ COVID-19 ကဝယ်ဈေးရဖို့အစားအစာနဲ့ဆေးဝါးကုကဲရေးဌာန FDA နဲ့တခြားသက်ဆိုင်ရာဌာနတွေရဲ့အတည်ပြုချက်တွေကိုမြင်မြင်ရယူနိုင်အောင်ကြောင့်သိမကြခင်မှာအကာအကွယ်ဆေးတစ်ခုခုရလာတော့မယ်လို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောပါတယ
် And we're within weeks of getting it you know could be 3 weeks 4 weeks but we think we have a Johnson and Johnson
ဒီမှာဒီမှာပဲအကာအကွယ်ဆေးရလာပါတော့မယ်3-4ဘတ်အတွင်းဖြစ်နိုင်ပါတယ် Johnson and Johnson လို့ Pfizer လို့တကယ်ထိပ်တန်းကုမ္ပဏီကြီးတွေလုပ်ကိုင်နေကြတာမှာသိကိုနီးစပ်နေပါပြီလို့Philadelphia မှာ ABC သတင်းဌာနကကမ္ဘာကထပြုစီစဉ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းသမ္မတ Trump ကပြောတော်တာပါ American သမ္မတရွေးကောက်ပွဲကနိုဝင်ဘာလ3ရက်နေ့မှာကျင်းပမှာဖြစ်ပြီးအဲဒီနေ့မတိုင်ခင်မှာကာကွယ်ဆေးဖြန့်ဖြူးနိုင်မယ်လို့သမ္မတ Trump ကဆိုတော်ပါ COVID ကာကွယ်ဆေးတစ်ခုဒီလောက်မြန်မြန်ရလာနိုင်ကြပေါ့ American လူထုကျန်းမာရေးဆိုင်ရာတာဝန်ရှိသူတချို့ကသတိပြုပြောဆိုတာတွေရှိထားတဲ့ကြားမှာပဲသမ္မတ Trump ကအဲ့လိုပြောတော်တာပါဆွေးနွေးပွဲကိုတက်ရောက်လာတဲ့အထက်ကဘယ်သမရကိုယ်စားလှယ်လောင်းကိုမဲပေးရမယ်ဆိုတာမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေနဲ့ ABC သတင်းဌာနကအစီအစဉ်တင်ဆက်သူ George Stephanopoulos တို့ရဲ့ခက်ခဲတဲ့မေးခွန်းတွေကိုလည်းသမရ Trump ကပြင်းပြင်းထန်ထန်ပဲပြန်တွန့်ပြန်ပါတယ်။ကာယောဂါကြောက်တဲ့အစောပိုင်းကာလတွေလုံးကသူပြောခဲ့ဘူးတဲ့ဒီ virus ပိုးဟာသူ့ဘာသာပျောက်ကွယ်သွားပါလိမ့်မယ်ဆိုတဲ့စကားကိုလည်းသမရ Trump ကထပ်ပြောခဲ့ပါသေးတယ်။COVID-19 ကာယောဂါရေတုံ့ပြန်ဆောင်ရွက်ပုံညာဖြစ်လာကြောင်းကမ္ဘာတော်မှာအမေရိကန်ပြည်ထောင်စုရဲ့ပုံရိပ်ဟာဘယ်တော့မှမရှိဘူးတဲ့အနေအဆုံအဆင့်ကိုရောက်နေတယ်ဆိုတာဖြူးသူတည်တနာဌာနကအင်္ဂါနေ့မှာထုတ်ပြန်တဲ့စစ်တမ်းတွေတခုမှဖော်ပြထားပါတယ်။ဗြိတိန်၊ကနေဒါ၊ပြင်သစ်၊ဂျပန်နဲ့ဩစတြေးလျနိုင်ငံတွေမှာအမေရိကန်ပြည်ထောင်စုအပေါ်အကောင်းမြင်သဘောထားဟာလွန်ခဲ့တဲ့2020မှာဖြူးသူတည်တနာဌာနကစစ်တမ်းစကောက်ခဲ့ကြတဲ့ကဆိုရင်အနေအဆုံအဆင့်ရောက်နေပါတယ်။စစ်တမ်းမှာပါဝင်သူအများစုကအမေရိကန်အစိုးရဝေဖန်ပြောဆိုလေးရှိတဲ့ကမ္ဘာ့ဂျမားရေးအဖွဲ့ချုပ် WHO ကိုအမှတ်ပိုပေးထားကြပါတယ်။ဒီတော့တွင်မှာပဲအမေရိကန်နိုင်ငံတော်မှာကိုဗစ်ရောဂါကူးစက်သူအရေအတွက်ဟာအင်္ဂါနေ့က 6.6 သန်းကျော်သွားပြီဆိုတာ Johns Hopkins တက္ကသိုလ်ကပြုစုထားတဲ့စာရင်းမှာတွေ့ရပါတယ်။အင်္ဂါနေ့အမေရိကန်အရှေ့ပိုင်းဒေသဆန်တော်ကြီးည9နာရီခွဲအထိဆိုရင်စုစုပေါင်းသေဆုံးသူအရေအတွက်13,000ခွဲကျော်သွားပြီဆိုတာကိုလည်း Johns Hopkins တက္ကသိုလ်ရဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။မြန်မာပြည်နဲ့အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပること့စ်ပိုးကူးစက်သူအရေအတွက်9သန်းကျော်သွားပြီဖြစ်ပြီးဆက်ပြီးတော့လဲတိုးနေသေးပါပဲ။ဒီတလာထဲမှာကိုပဲနောက်ထပ်ကူးစက်သူ1သန်းကျော်ရှိပြီးလာမယ့်သတင်းပတ်တွေအတွင်းအမေရိကန်ပြည်ထောင်စုကိုကြော်ပြီးတော့ကမ္ဘာပေါ်မှာကိုဗစ်ရောဂါကူးစက်သူအရေအတွက်အများဆုံးနိုင်ငံဖြစ်လာဖွယ်ရှိနေပါတယ်။ဒေသုံးသူအရေအတွက်က12,000ကျော်ရှိပြီဖြစ်ပြီးကူးစက်ဖို့အန်ဒရယ်အများဆုံးရှိနေတဲ့နေရာတွေကလွဲလို့ကျန်တဲ့နေရာတွေမှာပိတ်ပင်ကန့်သတ်ချက်တွေဖြေလျော့ထားတာကြောင့်သေးဆုံးသူပိုတိုးလာနိုင်တယ်လို့ကြံကျင်သူတွေကပြောပါတယ်။ဗီယက်နမ်နိုင်ငံမှာတော့ကိုဗစ်ရောဂါကာကွယ်မှုအတွက်ပိတ်ထားတာတလားရှိပြီဖြစ်တဲ့လီဗီဆိုင်ရာလေယာဉ်ခီးစဉ်တို့တောက်ကြနေမှာပြန်ဖွင့်တော့မှာဖြစ်ပါတယ်။ဒါပေမဲ့တာမန်ခီးသွားတွေအတွက်မဟုတ်ဘဲဗီယက်နမ်နိုင်ငံသားတွေ၊တန်တမန်တွေ၊ပညာရှင်တွေ၊မန်နေဂျာတွေ၊ကျွမ်းကျင်လုပ်သားတွေ၊ရင်းနှီးမြှုပ်နှံသူတွေနဲ့သူတို့မိသားစုတွေအတွက်ပဲဖြစ်ပါတယ်။ဟာနွိုင်းနဲ့ဟိုချီမင်းစီးတီးတို့ကနေတောင်ကိုရီးယား၊ဂျပန်၊တရုတ်နဲ့တိုင်ဝမ်ခီးစဉ်တွေကိုအပတ်စဉ်ပြေးဆိုတော့မှာဖြစ်ပြီးကမ္ဘောဒီးယားနဲ့လာအိုနိုင်ငံခီးစဉ်တွေကိုတော့နောက်တစ်နှစ်မှပြန်ဆမယ်လို့အစိုးရကထုတ်ပြန်ထားပါတယ်။လေယာဉ်ပေါ်တက်မဲ့ခီးတွေအနေနဲ့အဲဒီနေ့မတိုင်ခင်9ရက်အတွင်းကိုရိုနာဗိုင်းရပ်စ်စစ်ဆေးကင်းရှင်းထားတယ်ဆိုတဲ့လက်မှတ်ကိုကြားကြရမှာဖြစ်ပါတယ်။ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေအနေနဲ့နိုင်ငံစုံပူးပေါင်းပါဝင်လှုပ်ဆောင်တဲ့စနစ်ကိုဆက်ပြီးထိန်းသိမ်းလှုပ်ဆောင်သွားကြဖို့85ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံတစ်ပါးပဋိသေတူရကီတန်တမန်ဗိုကန်ဘော့စကယာကအင်္ဂါနေ့အထွေထွေညီလာခံဖွင့်ပွဲမိန့်ခွန်းထဲမှာတိုက်တွန်းသွားပါတယ်။လက်ရှိလုတ်ကင်ဆောင်ရွက်နေရတာတွေကနေနိုင်ငံစုံပါဝင်တဲ့စနစ်လိုအပ်တယ်ဆိုတာကိုသတိပေးနေတယ်လို့အားလုံးအတူတူကရင်ဆိုင်နေရတဲ့ဖြစ်ရပ်တွေကိုကန့်တွယ်ဖြေရှင်းဖို့ဆိုရင်ကုလသမဂ္ဂပြည်ညင်စာရောင်းကိုအသုံးပြုဖို့လည်းအားပေးနေတယ်လို့မစ္စတာဘော့စကီယာကပြောပါတယ်။ဒီကမ္ဘာလုံးမှာကိုဗစ် -19 ကာယောဂါနဲ့ဆက်ပြီးရင်ဆိုင်နေရတာကြောင့်ဒီနှစ်ကုလသမဂ္ဂထွေထွေညီလာခံကိုလူကိုယ်တိုင်တက်ရောက်တဲ့ညီလာခံတစ်ခုအဖြစ်အပြည့်အဝမကျင်းပနိုင်မဲနိုင်ငံတကာခေါင်းဆောင်အများအပြားဗီဒီယိုဆက်သွယ်ရေးကနေတဆင့်မဲ့မိန့်ခွန်းပြောကြမှာပါ။ဒီနေ့ဟာကုလသမဂ္ဂအတွက်တော့အထူးအရေးကြီးတဲ့နှစ်တစ်နှစ်ဖြစ်လိမ့်မယ်လို့အတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကသူ့ရဲ့အဖွဲ့မင်ကောင်မှပြောသွားပါတယ်။ကိုဗစ် -19 ကာယောဂါရဲ့ချက်ချင်းသက်ရောက်မှုတွေကိုတံပြန်မှုဆိုရင်ဂျမားရေးစနစ်တွေအားကောင်းစေဖို့ကိုဗစ်ရောဂါကာကွယ်ဆေးနဲ့ကုသဆေးတွေဖန်တီးထုတ်လုပ်ပြီးဒန်းလူရည်လူဖြန့်ဝေပေးနိုင်အောင် ကုလသမဂ္ဂအနေနဲ့ဆက်လက်လှုပ်ဆောင်သွားရမယ်လို့လည်းအတွင်းမှုချုပ်ဂူတရက်စ်ကပြောသွားပါတယ်ခင်ဗျာ
။တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မင်္ဂလာပါရှင်ကျမများသတင်းအောင်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။မြန်မာနိုင်ငံနဲ့နေဆက်တစ်ဖက်ချင်းတရုတ်နိုင်ငံအနောက်တောင်ပိုင်းရှီလီမြို့မှာအင်္ဂါနေ့ကမြို့ပြဒေသတဝိုင်းနေထိုင်သူတွေကိုကိုဗစ် -19 ရောဂါဆစ်ဆီးခဲ့ပြီးရောဂါပိုးကူးစက်သူတယောက်မှမတွေ့ရှိခဲ့ပါဘူး။ပြီးခဲ့တဲ့နှစ်ရက်ကမြန်မာနိုင်ငံကနေရှီလီမြို့ရဲ့ကိုတရားမဝင်ဝင်လာသူ2ဦးမှဒီရောဂါပိုးရှိနေတာတွေ့ခဲ့ရပြီးတဲ့နောက်ဒေသခံတွေကိုအခုလိုဆန့်သက်ဆစ်ဆီးခဲ့တာပါ။အင်္ဂါနေ့မနေ့ပိုင်းကစပြီးတမျိုးလုံးအတိုင်းအတာနဲ့ဓာတ်ခွဲနမူနာပေါင်း6000ကျော်ရယူဆစ်ဆီးခဲ့ပြီးအခုထိတော့မြန်မာနိုင်ငံကဝင်ရောက်လာသူအတူပြူလူနာ2ယောက်ကလွဲလို့ဒေသတွင်းရောဂါပိုးကူးစက်သူမရှိသေးဘူးလို့ COVID-19 တုံ့ပြန်ကိန်းတွေဆောင်ရွက်ရေးအဖွဲ့ညွှန်ကြားရေးမှူးကောညွန်ဇန်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တိကျခွဲစောင့်ကြည့်ထားသူ201ဦးထဲက190ကိုဆစ်ဆီးရမှာလေရောဂါပိုးမတွေ့ဘူးလို့သူကပြောပါတယ်။မြူရင်းအသွားအလာကန်တက်တားမြင့်ချက်တွေချမှတ်ထားပြီးအင်္ဂါနေ့မနေ့ပိုင်းကစလူမျိုးကန်တွေကိုနေယူနေမှာပဲနေဖို့အမိန့်ချမှတ်ထားပါတယ်။အထူးခွင့်ပြုချက်မပါဘဲဘယ်သူမှမြူရင်းဝင်ရောက်ခွင့်မပေးသလိုမြူရဲကနေမထွက်ခွာဖို့ကိုလည်းညွှန်ကြားချက်တွေတင်းတင်းကြပ်ကြပ်ထုတ်ပြန်ထားပါတယ်။ရောဂါပိုးရှိနေတဲ့မြန်မာနှစ်ယောက်ကိုရောဆေးရုံမှာတိကျခွဲစောင့်ကြည့်ကုသပေးနေပြီးဒီလူနှစ်ယောက်အနေနဲ့နောက်ပိုင်းမှာတရားမဝင်ဝင်ရောက်မှုနဲ့စစ်ဆေးမင်းမြန်ခံရမှာဖြစ်တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။မြူရင်းလူစုလူဝေးမလုဖို့တားမြစ်ထားပြီးစီးဆိုင်တွေစားတော့ကုန်ဆိုင်တွေနဲ့လေယာထွက်ပစ္စည်းရောင်းဆိုင်တွေကလွဲလို့စီးပွားရေးလုပ်ငန်းအများအပြားကိုလည်းအာဏာပိုင်တွေကယာယီပိတ်ခိုင်းထားပါတယ်ရှင်COVID-19 ကပ်ရောဂါဟာကလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်လူသန်းပေါင်းများစွာကိုခေတ္တကျွန်းစနစ်ထဲတွန်းပို့နေကြောင်းလူခွင့်ရေးဆိုင်ရာကုလကျွမ်းကျင်သူတို့ကဒီကနေ့သတိပေးလိုက်ပါတယ်။အလုတ်ကန်ရှာပါတာအလုတ်လက်မဲ့တွေမြောင်းလာတာထိခိုက်ဆုံးရှုံးနေရတဲ့လူမှုဘဝတွေနဲ့စီးပွားရေးမတေချာမရေရာမှုတွေက COVID-19 ရဲ့ရှုပ်ထွေးပွေလီတဲ့ဆိုးကျိုးတွေဖြစ်ကြောင်းခေတ္တကျွန်းစနစ်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ထိုမယာအိုဘိုခါတာကကုလသမဂ္ဂလူခွင့်ရေးကောင်စီကိုအစီရင်ခံပြောကြားခဲ့ပါတယ်။တချို့နိုင်ငံတွေမှာလူမှုဖူလုံရေးနဲ့လူသမားအခွင့်အရေးအကာအကွယ်ပေးမှုတွေမရှိတာကစီးရဲနွမ်းပါလွန်းသူတွေအတွက်စာချုပ်ကတိနဲ့အချုပ်အနှောင်ခံအလုပ်သမားတွေဖြစ်လာစေဖို့ဒါမှမဟုတ်တခြားခေတ်ပြိုင်ကျွန်းစနစ်ပုံစံတွေနဲ့ကျွန်းပြုတ်ခံရဖို့အန္တရာယ်ကြီးမားနေတယ်လို့လည်းသူကပြောပါတယ်။ကာယယောဂကာလာတဲ့စီးဝါနဲ့စီးဝါပစ္စည်းကိရိယာတွေကိုထုတ်လုပ်နေတဲ့အလုပ်သမားတွေအပေါ်ခေါင်းမုံဖြတ်နေတဲ့လုပ်ငန်းတွေမှာတာဝန်ခံမှုတွေရှိလာစေဖို့လည်းသူကအဓိကထားတောင်းဆိုပါတယ်စီးပွားရေးလုပ်ငန်းကဏ္ဍအားလုံးမှာအလုပ်သမားအခွင့်အရေးတွေကိုကာကွယ်ဆောင်ရှောက်ပေးရမှာဖြစ်တယ်လို့လူမှုဖူလုံရေးစနစ်ရှိဖို့လိုအပ်တယ်လို့လည်းကုလသမဂ္ဂကျွမ်းကျင်သူအိုဘိုကာတာကသတိပေးထားပါတယ်ရှင်ဂျပန်ပါလီမန်ကဗုဒ္ဓဟူးနေ့မှာအစိုးရအဖွဲ့အတွင်းဝင်ချုပ်ဟောင်းယူရှိဟီရဲစုဂါကိုဝန်ကြီးချုပ်အဖြစ်ရွေးချယ်ခန့်အပ်လိုက်ပါတယ်။စုဂါဟာကျန်းမာရေးကြောင့်ယာဒုကအနားယူသွားခဲ့တဲ့ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့မူဝါဒတွေအတိုင်းလိုက်နာဆောင်ရွက်မယ်လို့လည်းခန့်မှန်းထားကြပါတယ်။နေခွဲဆုံးဖြတ်တဲ့ရလဒ်တွေအရစုဂါကိုဝန်ကြီးချုပ်အဖြစ်ခန့်အပ်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့အောက်လွတ်တော်ဥက္ကဋ္ဌထာဒါမိုရီအိုရှိမာကပြောပါတယ်။အောက်လွတ်တော်မှာစုဂါဦးဆောင်တဲ့ Liberal Democratic Party ကတခြားမြန်မာအစိုးရအဖွဲ့ဝင်ပါတီတွေနဲ့အတူအမတ်အများစုနဲ့ခိုင်ခိုင်မာမာရဲတည်နေတာပါ။အသက်80နှစ်ရှိပြီဖြစ်တဲ့စုဂါဟာနေပြည်သူ462ဦးထဲက314ယောက်ရဲ့ထောက်ခံမှုနဲ့အလွယ်တကူအနိုင်ရရှိခဲ့တာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့နှောင်းပိုင်းမှာသူရဲ့အစိုးရအဖွဲ့ကိုကြီးညာလိုက်မယ်လို့ခန့်မှန်းထားပါတယ်။အစိုးရအဖွဲ့ရဲ့အရင်ဝန်ကြီးချုပ်ရှင်ဆိုအပ်တဲ့လက်ထက်အစိုးရအဖွဲ့ဝင်ဝန်ကြီးအများစုကိုဆက်ပြီးတော့ထားရှိမယ်လို့လည်းမျှော်လင့်ရပါတယ်။စုဂါဟာကိုရိုနာဗိုင်းရပ်စ်ထင်ထုတ်နိုင်ရည်ဦးစားပေးလှုပ်ဆောင်သွားမှာဖြစ်ပြီးဂျပန်စီးပွားရေးပြန်ဦးမော်လာအောင်လှုပ်ဆောင်ဖို့နဲ့ဝန်ကြီးချုပ်ရှင်ဆိုအပ်ရဲ့အဓိကမူဝါဒအစီအစဉ်တွေကိုဆက်လက်ဆောင်ရွက်သွားမယ်လို့ကတိပြုပြောဆိုခဲ့ပါတယ်ရှင်။ရုရှားတိုက်ခိုက်ခေါင်းဆောင်အလက်ဆီနာဗာနီကသူ့ကျမ်းမာရေးတုတ်တဲ့ကောင်းမွန်လာတဲ့ဆိုတဲ့သတင်းတွေမှန်ကန်ကြောင်းလူမှုမီဒီယာကတစ်ဆင့်အတည်ပြုပြောကြားခဲ့ပါတယ်။အားလုံးကိုသတိရပါတယ်လို့သူက Instagram လူမှုမီဒီယာမှာရေးသားပြီးသူ့မျိုးသမီးနဲ့ကလေးနှစ်ယောက်နဲ့အတူရိုက်ထားတဲ့ဓပုံနဲ့ကျမ်းမာရေးကောင်းမွန်လာတဲ့အကြောင်းဂျာမနီစေယုံကနေအသိပေးလိုက်တာဖြစ်ပါတယ်။အခုတော့အသက်ရှူဆဲအကူအညီမပါဘဲအသက်ရှူနိုင်ပြီလို့လည်းသူကပြောပါတယ်။ရဲ့တပ်တ3ဘတ်ကြာသတိမီမျောနေတဲ့နဗာနီအခုလိုကျမကြီးပြန်လဲကောင်းမွန်လာတာကိုအတည်ပြုခြင်းနဲ့အတူ
မြန်မာနေအပြည့်အဝနလန်ထူတာနဲ့တပြိုင်နဲ့ရုရှားနိုင်ငံကိုပြန်ဖို့စီစဉ်ထားတယ်လို့သူအဖွဲ့ကပြောပါတယ်သူရဲ့အသက်လုံခြုံရေးကြောင့်နေဗာနီဟာပြပမှာပဲနေထိုင်တော့မယ်ဆိုရယ်သတင်းရေးသားချက်တွေကိုပြောခွင့်ရခီရာရာမက်ရှ်ကညင်းပယ်လိုက်ပြီးနေဗာနီကရုရှားကိုပြန်ဖို့ကလည်းလို့တခြားနည်းလမ်းစဉ်းစားထားတာမရှိဘူးလို့ပြောပါတယ်ရုရှားခေါင်းဆောင်ဗလာဒီမီယာပူတင်ကိုအပြင်းထန်ဝေဖန်လေးရှိသူအတိုက်ခံခေါင်းဆောင်နေဗာနီဟာစိုက်ဘီးရီးယားဒေသမှာယူကောက်ပွဲမဲဆွေစီယုံပြီးမြို့တော်မော်စကိုကိုလေယာဉ်နဲ့အပြန်မှရုတ်တရက်အပြင်းထန်နာမကျန်းဖြစ်ခဲ့တာပါအဲ့တော့သူ့ကိုစေကူတာဖို့ဂျာမနီနိုင်ငံကိုတည်တံ့လေရင်နဲ့ခေါ်ဆောင်ခဲ့တာဖြစ်ပါတယ်။ဆိုဗီယက်ခေတ္တတူအစိတ်တမျိုးဖြစ်တဲ့နိုဗီချော့ခ်ဓာတ်ပေါင်းတွေနေဗာနီရဲ့ခန္ဓာကိုယ်ထဲမှာတွေ့ရှိရတယ်လို့ဂျာမန်အစိတ်ပိဒါပညာရှင်တွေကပြောပါတယ်။ဓာတ်ခွဲနမူနာတွေကိုတိကျစစ်ဆေးခဲ့တဲ့ဆွီဒင်နဲ့ပြင်သစ်နိုင်ငံဓာတ်ခွဲခန်းတွေကတင်းနှံလာနေကထုတ်ပြန်တဲ့ရလဒ်တွေအရလဲဂျာမန်တို့ရဲ့တွေ့ရှိချက်နဲ့ကိုက်ညီတယ်လို့ပြောပါတယ်ရှင်။ရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင
်မြန်မာနိုင်ငံတွင်ကိုဗစ်ရောဂါကူးစက်မှုတရက်ထက်တရက်ပိုများလာတာကြောင့်ယာယီဆေးရုံတွေစောင့်နေကြရသလိုကွာရန်တင်းစင်တာတွေကိုလည်းပိုတိုးလာနေရပါတယ်ဒါကြောင့်ဒီရောဂါကိုတားဆီးနိုင်ဖို့ပြည်သူလူထုတွေအနေနဲ့စည်းကမ်းချက်တွေနဲ့အညီနေထိုင်ကြဖို့ကျန်းမာရေးဝန်ကြီးဌာနနဲ့အစိုးရတာဝန်ရှိသူတွေကတိုက်တွန်းတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထွန်းပါCOVID-19 ရောဂါဓာတ်ခွဲအတည်ပြုလူနာသစ်တွေတရက်အတွင်း300ကျော်400နီးပါးတိုးလာနေတာကြောင့်ကုသရေးအတွက်ယာယီဆေးရုံတွေတည်ဆောက်ပေးနေသလိုတချို့ quarantine center တွေမှာလည်းကုသရေး center တွေပြင်ဆင်ပြီးဆေးကုသမှုတွေလုပ်ပေးနေကြရပါတယ်။စောင့်ကြည့်လူနာတွေအတွက်လည်း quarantine center တွေထပ်ပြီးတိုးချဲ့နေရပါတယ်။လစ်လာမှုစစ်တမ်းတွေအရအာဆီယံနိုင်ငံတွင်ရောဂါဖြစ်ပွားမှုအဆင့်မှာမြန်မာဟာနံပါတ်5နေရာမှာရှိနေပေမဲ့နေ့စဉ်ပိုးတွေ့လူနာများတဲ့အဆင့်သတ်မှတ်ချက်ထဲမှာနံပါတ်3နေရာမှာရှိပါတယ်။ရပိုင်အတွင်းရောဂါပိုးတွေ့ရှိသူအလျင်အမြန်တိုးလာတဲ့အခြေအနေကြောင့်ဖြစ်ပါတယ်။စက်တင်ဘာ15ရက်နေ့တနေ့တည်းမှာတွင်ကိုဗစ်ရောဂါပိုးတက်ခွဲစမ်းသပ်မှုပေါင်း 4,500 ကျော်ပြုလုပ်ခဲ့ရမှာရောဂါပိုးတွေ့ရှိသူက338ဦးရှိခဲ့ပါတယ်။ရောဂါဖြစ်ပွားမှုအများဆုံးဖြစ်နေတဲ့ရန်ကုန်မှာကျန်းမာရေးဝန်ထမ်းအင်အားလုံလောက်မှုရှိစေဖို့အတွက်ရောဂါဖြစ်ပွားမှုအနည်းဆုံးဒေသတွေကနေကျန်းမာရေးဝန်ထမ်းတွေကိုအကူအညီအဖြစ်ဆေးလွှတ်ပေးနေတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
ရန်ကုန်မှာတော့အထူးကရောဂါကူးစက်မှုကရန်ကုန်မှာအများဆုံးပဲ။ဘာဖြစ်လို့လဲဆိုရင်မနေ့ကဆိုလို့ရှိရင်လည်းပိုးတွဲလူနာတွေရှိတယ်။အဲ့ဒါရဲ့80ကျော်90ရာခိုင်နှုန်းလောက်ကဆိုလို့ရှိရင်သူကရန်ကုန်မှာပဲဖြစ်ပြီးကျန်းတဲ့တိုင်းနဲ့ပြည်နယ်တွေဖြစ်ပေါ်မှုကနည်းတယ်။အဲ့ဒါဆိုတော့ရန်ကုန်ကိုလိုအပ်ချက်တွေရှိတဲ့ရန်ကုန်ကိုရောဂါဖြစ်ပေါ်မှုနည်းတယ်။တိုင်းနဲ့ပြည်နယ်တွေမှာကြားရဲ၊မကွေးတို့၊ပဲခူးတို့စသဖြင့်ဒီဒါနဲ့ပတ်သက်လို့ကုညီမဲ့ဆေးဝါးအဖွဲ့တွေလွတ်နေတာမျိုးတွေလည်းရှိတယ်။ဒါအပြင်ကျမတို့ဘိုးအဆင့်ရနေပြီးတော့ကြည့်ရတဲ့ဂျာမနီကပဲထောက်ပြန်တယ်မှာပါတယ်ကျွန်တော်တို့ဒူးညူချုံဖွဲ့သုံးပွဲလှုပ်လိုက်တယ်ဒူးညူချုံနှစ်ယောက်ပါတယ်ညူချိုင်းမူတစ်ယောက်ပါတယ်သူတို့ဦးဆောင်တဲ့အဖွဲ့ပေါ့ Rapid Response Team လို့ခေါ်တယ်အဲဒီယောဂကုသယောဂတွေဖြစ်လာလို့ရှိရင်အလှဉ်ကျန်ထောက်ပြန်ဆောင်ရွက်ရေးအဖွဲ့သုံးပွဲကိုလည်းဆင်လွတ်တယ်ဒါအပြင်ကျွန်တော်တို့သူဆောင်အရင်းကြီးဦးစီးဌာနနေပြီးတော့စက္ကတူကောလိပ်မှာတာဝန်ထမ်းဆောင်တဲ့ဆရာဝန်ဆရာမတွေဒါမျိုးတွေကိုလည်းရွေးတဲ့နေရာမှာသူတို့ထုံနှုတ်သုံးဆွဲဖို့လည်းရှိပါတယ်ဒါအပြင်ဒီမှာတော့လိုအပ်တဲ့နေရာပါဝင်ကူညီမယ်ဆိုပြီး volunteer ဆွေးနွေးတဲ့ဆရာဝန်တွေရှိပါတယ်ဒီဆရာဝန်တွေကိုလည်းဆက်ဆံရအောင်နော်လိုအပ်တဲ့နေရာကိုဆင်လွတ်ပါလေဖြစ်ပါလေ
ကုသပေးနေတဲ့နေရာတွေထပ်တိုးချဲ့ထားတဲ့အခြေအနေနဲ့ပတ်သက်လို့လည်းဒေါက်တာခင်ခင်ကြီးကအခုလိုပြောပါရယ
်အခုလက်ရှိမှာဆိုရင်ကျွန်တော်တို့အရင်ကတော့နော်ဝေဘာကြီးရှိတယ်နောက်တောင်းကလာဆေးရုံရှိတယ်ပြင်ဖောင်ကြီးရှိတယ်ဖောင်ကြီးကလည်း900လောက်ရှိသွားပြီ1000ကျော်လောက်ပြီးတော့လက်ခံမယ်လို့လုပ်ထားတယ်ဒါမှဒါအပြင်ကျွန်တော်တို့ထပ်တိုးချဲ့ထားတဲ့ဥစ္စာနောက်ထပ်နော် designated covid medical center ဆိုပြီးနောက်ထပ်နှစ်ခုထပ်တိုးချက်ထားပါတယ်အဲ့ဒါကဒကုံစိတ်ကျမ်းမှာရှိတယ်နော်ရိုးမရိတ်တာရဲ့နော်လှိုင်းကမ်းပတ်ဆိုနော်လှိုင်းဝင်းထဲမှာရှိတယ်လှိုင်းကမ်းပတ်ဆဲမှာလည်းဒါဒီကျမတို့ဒီ covid medical center ကိုဖွင့်လှစ်ထားပါတယ်ဒါအပြင်နောက်ထပ် extend လုပ်မှာကတော့ football academy ပေါ့နော်သူဝနာမှာရှိတယ် football academy မှာဆိုလို့ရှိရင်ဒီလိုမျိုးရိုက်စေးုံနဲ့အသုံးပြုဆောင်ရွက်နေတာနောက်5ရက်ပြီးခဲ့တဲ့မနေ့ကသတင်းတက်လာတာအရဆို5ရက်လောက်ဆိုလို့ရှိရင်ဒီနေ့စထားနိုင်မယ်ဆိုရယ်အဲ့ဒါလည်းသိရပါတယ်ဟုတ်လက်ရှိအနေထားကတော့နော်ဒါကြောင့်ရန်ကုန်အတွက်လုပ်နေသလိုပဲမင်းတလေးရောက်ဆိုလို့ရှိရင်တို့အဲ့ဒီဘာကန်တော်လည်းဒီစေးရုံကန်တော်လည်းဒီစေးရုံမှာတို့တွေဒီခုလက်ရှိမှာဆိုလူနာထားနိုင်တာတဲ့ဖြည့်သွားပြီပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်နောက်ထပ်တို့ထပ်ချဲ့ဖို့ကိစ္စတွေဒါတွေလည်းဆောင်ရွက်နေပါတယ
်အခုလက်ရှိအချိန်မှာပြည်သူလူထုတွေအနေနဲ့အိမ်ထဲမှာပဲတက်နိုင်သမျှနေကြဖို့တတ်မှတ်ထားတဲ့ကာလအတွင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်လက်ညွန်ချက်တွေနဲ့တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ထုတ်ပြန်ချက်တွေအတိုင်းစနစ်တကျလိုက်နာနေထိုင်ကြဖို့လည်းဒေါက်တာခင်ခင်ကြီးကတိုက်တွန်းပါတယ် အခုလိုကာလမှာကျန်းမာရေးဝန်ထမ်းတွေကသာအားကိုးတာမျိုးမဟုတ်ပဲပြည်သူတွေအနေနဲ့မိမိတတ်နိုင်သမျှနှီးလန်းတွေနဲ့ကိုဗစ်တိုက်ဖျက်ရေးအတွက်ပူးပေါင်းပေးကြမယ်ဆိုရင်နောက်ထပ်သတင်းနှစ်ပတ်သုံးပတ်အတွင်းမှာယောဂါကိုထိန်းချုပ်နိုင်တဲ့အခြေအနေကိုရောက်လာနိုင်တယ်လို့ထပ်သားခေကင်းကြီးကဆိုပါတယ်ယောဂါကိုအလင်းအမြန်ထိန်းချုပ်နိုင်ရေးအတွက်ပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုကအဓိကဖြစ်တဲ့အတွက်ကျန်းမာရေးဝန်ကြီးဌာနရဲ့သတ်မှတ်ချက်တွေကိုအလေးထားလိုက်နာပေးကြဖို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုမင်းသိန်းကလည်းမနေ့ကတိုက်တွန်းထားပါတယ်
။ပြည်သူတွေရဲ့ပေါင်းဝင်ဆောင်ရွက်မှုကကျွန်တော်တို့အတွက်အလွန်အမတန်အရေးကြီးပါတယ်။ကျွန်တော်တို့တိုင်းကမှပြည်သူတွေရဲ့ပူးပေါင်းပါဝင်ကူညီမှုတွေရှိလာတဲ့အတွက်ကျွန်တော်တို့လာမယ့်ရသက်တစ်ပတ်နှစ်ပတ်ရသက်တစ်ပတ်သုံးပတ်လောက်ပါကျွန်တော်တို့COVID-19 ရောဂါနဲ့ပတ်သက်ပြီးထိန်းချုပ်နိုင်တဲ့အခြေအနေတစ်ခုကိုကျွန်တော်တို့ရမှာမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ဒီအခြေအနေအတွက်လည်းပြည်သူတရက်လုံးကပူးပေါင်းကူညီဆောင်ရွက်ပေးပါလို့ကျွန်တော်အနေနဲ့တိုက်တွန်းလိုပါတယ်။ကျမကြီးနဲ့အားကစားဝန်ကြီးဌာနဘက်ကညွှန်ကြားထားတဲ့ Stay at Home အစီအစဉ်လေးကိုလည်းတိတိကျကျလိုက်နာဆောင်ရွက်စေချင်ပါတယ်
။ COVID ရောဂါတကြောပြန်ဖြစ်ပွားမှုကြောင့်တစ်လအတွင်းသေဆုံးသူက33ယောက်အထိရှိလာတာကြောင့်စက်တင်ဘာ15ရက်နေ့အထိကိုဗစ်ရောဂါကြောင့်စုစုပေါင်းသေဆုံးသူက39ဦးရှိသွားပါပြီ။ရောဂါပိုးတွေ့ရှိရတဲ့ဓာတ်ခွဲအတီးပြူလူနာက3600ကျော်ရှိနေပါတယ်။ရောဂါပိုးကင်းစင်လို့ဆေးရုံဆင်ခွင်ရသူက800ကျော်ရှိပါတယ်။အသွားအလာကန့်သတ်စောင့်ကြည့်ထားသူအရေအတွက်ကတော့9000ကျော်ရှိနေပါတယ်ရှင်။ကျမအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
မြန်မာနိုင်ငံနယ်စပ်တရုတ်နိုင်ငံရွှေလီမြို့ကမြန်မာရှစ်ပြောင်းလုတား2ဦးမှာကိုဗစ်ရောဂါပိုးဆန်းသက်တွေ့ရှိပြီးတဲ့နောက်အထောက်အထားမရှိတဲ့မြန်မာရှစ်ပြောင်းလုတားတွေကိုတရုတ်တောင်ဝန်ရှိသူတွေကနယ်စပ်ကိတ်ကတစီလွှဲပြောင်းပေးနေတယ်ဆိုတဲ့သတင်းကိုတင်ပြချင်ပါတယ်ကျွန်မအကနွန်ပါရွှေလီမြို့ရောက်မြန်မာနိုင်ငံသား2ဦးမှာကိုဗစ်ရောဂါပိုးတွေ့ရှိပြီးတဲ့နောက်တရုတ်အာဏာပိုင်တွေကရွှေလီမြို့အသွားအလာနဲ့အဝင်ထွက်တွေကိုကန့်သတ်ထားပြီးတပတ်ကြာလော့ကဒေါင်းချလိုက်ပါတယ်ဒါအပြင်ရွှေလီမြို့ကလူဦးရေ6000ကျော်ကိုလည်းရောဂါပိုးတက်ခွဲဆန်းသက်စစ်ဆေးခဲ့ပါတယ်။အားလုံးစစ်ဆေးပြီးတဲ့နောက်အရင်တွေ့ထားတဲ့မြန်မာနိုင်ငံသား2ဦးကလွှဲလို့ရွှေလီမြို့မှာကိုဗစ်ရောဂါပိုးကူးစက်ခံရသူအသစ်မတွေ့ထားဘူးလို့ရွှေလီအာဏာပိုင်တွေကပြောထားပါတယ်။ဒါအပြင်တရုတ်နိုင်ငံတွင်နေထိုင်လောက်ကင်ခွေအထောက်အထားမရှိတဲ့မြန်မာနိုင်ငံသားတွေကိုလည်းလိုအပ်တဲ့ကျန်းမာရေးအခြေအနေကိုစစ်ဆေးပြီးတရားဝင်လွှဲပြောင်းပေးနေတယ်လို့ရွှေလီမြို့မှာရှိတဲ့မြန်မာလောက်သားကိုနေမင်းဖြိုးက VOA ကိုပြောပါတယ်။
ဟုတ်တယ်ဟုတ်တယ်အဲ့လိုမျိုးစာအုပ်လိုအစိမ့်နဲ့ပါမနဲ့ရှိတဲ့သူဆက်လက်ပြန်ပြန်ပို့ပေးရတယ်ပြောတယ်သူပြန်နေဆိုလို့ရှိရင်သူအဲ့ရတရားဝင်ပြန်လှုပ်ပေးတယ်အဲ့လိုမျိုးဒီနေ့ကစာပြီးသူတို့အဲ့လိုမျိုးပြန်ပြီးတော့ပြန်လှုပ်တယ်အဲ့လိုမျိုးပေါ့
ပြည်နိုင်ငံဘက်ကမြန်မာရှေ့ပြောင်းလောက်သားတွေကိုကျန်းမာရေးအခြေအနေတေချာစစ်ဆေးပြီးပြန်ပို့ပေးနေတာပါဒါပေမဲ့မြန်မာဘက်ကတင်းကျပ်မှုတွေရှိနေတယ်လို့ရွှေလီကမြန်မာပြည်ဟိတအဖွဲ့ခွန်မင်တန်ကအခုလိုပြောပါတယ
်သူဘက်ကသူတို့လူတွေမရှိဆောင်ရွက်ပြပါသူကျန်းမာရေးရောသူတို့သူတို့အကုန်လုံးကတော့သူတို့လိုအပ်တာတွေအကုန်လုံးဖြည့်ဆည်းမှဒီကိုပြန်ပို့ပြီးတေးချချဖို့ဂရုတစိုက်ပြန်ပို့ပြီးဒီမြန်မာပြည်ရောက်မှပဲမြန်မာပြည်ကဟာလေကောင်းကောင်းဟိုပါဘို့ဟိုကတောင်းလိုက်ကြီးကတောင်းလိုက်နဲ့အခုလည်းသူတို့ကလည်းစစ်စစ်စာရွက်တယ်လေပြုတ်ပြီးစစ်စစ်တယ်လို့အချိန်ကြီးကောင်းတဲ့စာရွက်တဲ့စာရွက်သူတို့ပြန်မပြူလို့ဒင်းကြတာအဲသူတို့မေးကြည့်တော့သူတို့ဘာစာရွက်စာတမ်းမှမပြူတဲ့အဲဒီနေ့ကျွန်တော်ကြားတော့14ရက်တတုတ်ရဲ့တနေရာနဲ့တနေရာမှာသူတို့ရွှေဒီဖက်လည်းပို့တယ်ချင်းရွှေဖက်လည်းပို့တယ်သူကကိုပဲဖက်ကဝင်နေဝင်တဲ့ဖက်ကိုပဲသူကပို့ပြီးရလေအဲမပြောပြကြတော့ကျွန်တော်လည်း
မိုးစက်ခရဲအုတ်ချုပ်ရဲလက်ထောက်ညွန်ကြားရဲမှုဥမ္မောင်မောင်တန်ကတော့တရုတ်နိုင်ငံကနေပြန်လာတဲ့ရွှေပြောင်းလုတ်သားတွေကိုကုန်ကျစရဲ့ကောက်ခံတာမရှိပဲကျန်းမာရေးဆောက်ရှောက်ဖို့လိုအပ်တာတွေတပ်ဆိုင်ရာဌာနကစီစဉ်ထားကြောင်းဆိုပါတယ်။တရားမဝင်လမ်းကြောင်းကနေခိုးဝင်ခိုးထွက်မရှိစေဖို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ပြီးတရားမဝင်မြန်မာနိုင်ငံသားတွေစစ်စစ်တွေ့ရှိရင်လည်းနန်းတော်ဝင်ပေါက်ကနေတဆိတ်ပြန်လွှဲပေးဖို့တရုတ်အာဏာပိုင်တွေကိုအကြောင်းကြားထားတယ်လို့ဥမ္မောင်မောင်တန်က VOA ကိုဆက်ပြောပါတယ်။
ပဲပြောင်းနေဆိုတာသူတို့ဘက်ကနေပဲကျွန်တော်တို့ဘက်ကိုကမ်းလိုက်ရင်ကျွန်တော်တို့သက်ဆိုင်ရာကြီးနေဆိုးရဖွဲ့ကိုတင်ပြနောက်လာဝကဥပဒေရဆိုလာဝကကနေပြီးတော့လက်ခံနိုင်တဲ့ရက်ပေါ့သူလွှဲမဲ့ရက်ဆိုကျွန်တော်တို့ဒီနန်းတော်ဘောက်ကနေပြီးတော့ကျမ်းမာရေးစီစစ်ပြီးတော့ပြန်ပြီးတော့လွှဲပြောင်းလက်ခံတာပေါ့ဗျပဲပြောင်းလက်ခံလဲပြီးလို့ချင်းကျွန်တော်တို့ချိန်မှာအဲ့လူတွေကိုကွာရတင်းထားတာပေါ့ကွာရတင်းဆိုတာတီတောင်စုအားကစားကိုကွာရတင်းထားတယ်ပြီးတော့ကျမ်းမာရေးစီစစ်တော့စွတ်ယူတယ်ပေါ့နော်အဲ့ဒီမှာမှစွတ်ယူတော့ဟိုလိုစွတ်ယူပြီးတဲ့အခါမှာကျမ်းမာရေးကောင်းတယ်ကလေးရဖြစ်တယ်ပေါ့နော်လက်ကတိဒီပါကြရဒီမှာဒေတာအသီးသီးကိုပြန်လွတ်တာပေါ့
နေဆက်ကိတ်တွေကလည်းမြန်မာနိုင်ငံကိုဝင်လာတဲ့အလုတ္တမားတွေကိုမြန်မာပြည်ပတ်အချမ်းလှုံ့ချော်ရေးတာဝန်ရှိသူတွေကငွေကြေးကောက်ခံတာမလုပ်ဖို့နဲ့ကျန်းမာရေးဆောက်ရှောက်မှုတွေအပြည့်အဝကူညီပေးဖို့လိုလာတယ်လို့မြန်မာလုပ်သားတွေက VOA ကိုပြောပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေကြောင့်တကြောပြန်ကြီးထွားလာနေတာကြောင့်ပြုတ်နိုင်ငံအပါဝင်အိန္ဒိချင်းနိုင်ငံတို့ကနေဆက်ဒေတာတွေမှာကျန်းမာရေးအတွက်တင်းတင်းကြပ်ကြပ်စောင့်ကြည့်စစ်ဆေးနေပါတယ်။မြန်မာနိုင်ငံကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့စက်တင်ဘာ16ရက်နေ့အစောပိုင်းထိထ ထုတ်ပြန်ချက်အရကိုဗစ်ရောဂါကြောင့်သေဆုံးသူ39ယောက်အပါအဝင်ရောဂါကူးစက်သူ3600ကျော်ရှိကြောင်းအတည်ပြုထားပါတယ်။ကျွန်မအကနွန်ပါရှင်
ဒီလိုမြန်မာဝိုင်းရုံမြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည်။ DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါသည်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မြန်မာငံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ချင်းပြည်နယ်ပလဲဝါမြို့နယ်မှာတမတော်ကနေဆန္ဒမလူ40ကျော်ကိုဒေတန္တရအမိတ်လိုက်နာဖို့ပြက်ကွက်မှုနဲ့စီစစ်ရေးယူမဲ့ကြောင်းတင်ဆက်ပေးခြင်းပါတယ်ကျွန်တော်နိုင်ကိုအိမ်ပါပလဲဝါမြို့နယ်ကန့်တန့်နယ်မြေအတွင်းမှာတမတော်လုံခြုံရေးတပ်ဖွဲ့တွေကနေရခိုင်ကလာတဲ့ဆန္ဒမ42ဦးကိုမတင်ကမှုနဲ့ဖမ်းဆီးပြီးလူအပ်သူလူအေးအေးယူဖို့အရက်ဖဲအုတ်ချုပ်ရေးနဲ့ရဲသားဖွဲ့ကိုအနှံခဲ့တယ်လို့ချင်းမြင့်နယ်ဆိုရစီပင်တရားရေးဝန်ကြီးဦးစိုးထက်ကပြောပါတယ
်လောက်တော်နဲ့ပလက်ဝကြားကရေလန်းကုန်းလားတိတ်ထားတယ်ခင်ဗျခန္ဓာမာတွေပေါ့ကျွန်တော်ကြေးရော်တွေအခန္ဓာမာတွေနောက်တစ်ခါအဒီကဲမှာရှိတဲ့အရှုလူတွေကအဲ့ဒီအခန်းလိုက်တာပေါ့အခန်းလိုက်တော့တက်ကတော်ညီယူရင်းနဲ့အဲ့ဒီဟာတွေကိုညပိုင်းမှာသွားတွေ့တယ်လို့ပြောတယ်လူအပ်သူ40တယောက်ဖြစ်နေတယ်နောက်တစ်ခါညပိုင်း9:00ခွဲလောက်ဖြစ်နေတော့အဲ့ဒီကိုဗစ်နဲ့တော့နောက်တစ်ခါဒီပုံမှန်144လေးထုတ်ထားတဲ့အစီအစဉ်ဖြစ်တယ်မနေ့6/6လေ
းပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကတည်းကတမတော်ကနေဖမ်းဆီးပြီးလွှတ်ထားတဲ့ဆန္ဒမ42ဦးကိုတေတန္တရအမိတ်လိုက်နာရန်ပြက်ကွက်မှုဥပဒေပုံမှန်148နဲ့အမှုဖွဲ့ရေးယူနိုင်ရေးစစ်မေးမြန်းနေကြောင်းမနေ့ကရက်စွဲနဲ့တမတော်ကနေသတင်းထုတ်ပြန်ထားတာပါတမတော်အနေနဲ့ဆန္ဒမ42ဦးဟာအေးရခိုင်လက်နက်ကိုင်ဖွဲ့ကိုရိတ်ခါပို့ဆောင်တဲ့သူတွေဆိုပြီးမတင်ကလို့ဖန်စီစစ်စစ်ခဲ့တာလို့တမတော်ပြောရေးစုခွေရှိသူဘုရုပ်စောမင်းထွန်းကပြောပါတယ
်။ဒီဟာဒီဒီအေအတွက်ကျွန်တော်တို့ရိခပစ္စည်းတွားပို့နေလို့မတင်ကလေးကတွေ့ရလို့ကျွန်တော်တို့အနေနဲ့ကခေါ်ယူစစ်ဆေးတာဖြစ်တယ်။ချိန်တိုင်းတာတော့လုပ်ခဲ့တယ်။သို့တော့ဒါနဲ့ပတ်သက်ပြီးစစ်ဆေးမှုတော့တော့တရားဥပဒေကနေဆောင်ရွက်တော့ဖြစ်တယ်။မြန်မာနိုင်ငံရဲ့တပ်ဖွဲ့ကိုအနံပြီးဆောင်ရွက်မှဖြစ်တယ်
။အထာနမ42ဦးကတော့ပလက်ဝါမြို့နယ်ရဲစခန်းနဲ့မြို့နယ်ထွေထွေအုပ်ချုပ်ရေးဦးစီးဌာနကတာဝန်ရှိသူတွေထံလွှဲပြောင်းပေးရခဲ့ပြီးဒေတန္တရမိတ်လိုက်နိုင်ရာပြက်ကွက်မှုဥပဒေပုံမှန်148နဲ့ညမထွေရမိတ်ပုံမှန်144တို့နဲ့အမှုဖွဲ့သွားဖို့စီစဉ်နေတာပါ။ပလက်ဝါမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကုန်းလိုင်းရေလန်းခီးပိတ်ဆို့နေပြီးတော့ကုန်းစီတွေလည်းပြတ်လတ်နေပြီးလိုအပ်တဲ့ကုန်းစီတွေကိုဒေသခံသံတမန်တွေကနေရခိုင်ပြည်နယ်ကနေတော်လန်းခီးနဲ့ထမ်းပိုးယူနေရတဲ့အခြေအနေမှာရှိနေပါတယ်။လက်ရှိရခိုင်ပြည်နယ်တွင် COVID-19 ရောဂါကူးစက်ဖြစ်ပွားမှုနှုံမြင့်ဆက်လာတဲ့အခြေအနေကြောင့်ရခိုင်ပြည်နယ်ကလာသူတွေကိုတခြားပြည်နယ်နဲ့တိုင်းတွေမှာကန့်သတ်စစ်ဆေးမှုတွေလှုပ်ဆောင်နေတာလည်းရှိနေပါတယ်။လက်ရှိသံတမန်42ဦးကတော့ယောဂကုသမှုရှိမရှိတိတံစောင့်ကြည့်စစ်ဆေးနေတယ်လို့ပလက်ဝါမြို့ကျန်းမာရေးဝန်ထမ်းတို့ကပြောပါတယ်။လက်ရှိပလက်ဝါမြို့နယ်မှာစစ်ရေးပဋိပက္ခဖြစ်ပွားနေတဲ့အခြေအနေကြောင့်ရခိုင်ပြည်နယ်ကြောက်တော်ကိုဆက်သွယ်ထားတဲ့ကလတန်ကြီးလန်းခီးပိတ်ပင်နေတယ်လို့ပလက်ဝါကလည်းမတူပြီဘက်ကိုသွားတဲ့ကုန်းလန်းခီးလည်းပိတ်ပင်နေတဲ့အခြေအနေကြောင့်ဂုံစီစစ်စစ်မှုတွေရပ်ဆိုင်းနေပါတယ်။ကျွန်တော်နိုင်ကိုအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
ကချင်ပြည်နယ်ချီဝေမြို့နယ်အတွင်းမှာကချင်ပြည်နယ်အဖွဲ့ KIO ရဲ့တပ်စခန်းတစ်ခုကိုဖယ်ရှားဖို့တပ်မတော်ဘက်ကတောင်းဆိုထားပြီးနှစ်ဖက်အကြားနယ်မြေအငင်းပွားမှုဖြစ်နေတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။ကချင်လက်နက်ကိုင်အဖွဲ့ KIO ရဲ့တပ်စခန်းတစ်ခုဖယ်ရှားဖို့ကိုကချင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနက PCG ကကချင်ငင်းကြဲရေးကျူးဆောင်ဖွဲ့ကတစ်ဆင့်ဒီလ၈ရက်နေ့မှာအကြောင်းကြားခဲ့တာဖြစ်ပါတယ်။အစိုးရဘက်ကအကြောင်းကြားလာတာနဲ့ပတ်သက်ပြီး KIO ရဲ့ပြန်ကြားရေးတာဝန်ကဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ်
။ဒီချစ်ကွေနဲ့ဆော့လော့ဂျာမှာဖလာဆိုတဲ့ကျွန်တော်တို့ရဲ့တပ်ခါနဲ့မန်ဒုံဆိုတဲ့တပ်ခါရှိပါတယ်။အဲ့ဒီတပ်ခါနဲ့အနောက်ခုကိုဖေချဖို့သူကအကြောင်းကြားလာတာဖြစ်ပါတယ်။အစ်စ်ပေါ့နော်။တူးချက်လာတဲ့ဒီတပ်ခါဖြစ်နေတဲ့အတွက်ဖေချဖို့ပြောထားတယ်။အခုနေရကနဲ့ဖြစ်3ရက်ပေါ့နော်ဒီကုလပိုင်းလက်ဒီချာမှာဖေချပါတဲ့တကယ်လို့များအဲ့ဒီချာမှာဖေချလို့ရှင်တော့အနေနဲ့ရှင်းနေနေလို့မယ်ဆိုပြီးမှအကြောင်းချလာတာဖြစ်ပါတယ
် KIO ဘက်ကဒီစကန်တွေဟာအစ်စ်တိဆောက်တာမဟုတ်ကြောင်းနဲ့တကယ်လို့ဖေချဖို့လူအပ်ရင်လဲဆွေးနွေးညှိနှိုင်းပြီးဖေချမှဖြစ်ကြောင်းပြန်လဲအကြောင်းကြားခဲ့တယ်လို့ပြောပါတယ် KIO ကအကြောင်းပြန်တဲ့အပေါ်မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဘက်ကတပ်စခန်းတွေရွှေ့ခိုင်းတာဟာလမ်းဖောက်လို့ရေးအတွက်ဖြစ်ကြောင်းထပ်မံအကြောင်းကြားလာတယ်လို့ PCG ကဥလမိုင်းခွန်ကြားကပြောပါတယ
်လမ်းဖောက်ဖြစ်တယ်အဲလမ်းဖောက်အပေါ်မှာနေတာဖြစ်တဲ့တော့ကြောင့်မို့အဲ့ဒါကိုပြည်သူလူထုကလွတ်တော်မှာအဲ့လွတ်တော်အမတ်ကနေတင်ပြလာတယ်ဒါကြောင့်မို့ခုတို့လမ်းဖောက်ဖို့ရှိတယ်လမ်းဖောက်တာလည်းပဲတတ်မလို့ဖောက်မှာမဟုတ်ဘူးအတွေ့အကြုံဒီဘက်ဖောက်မှာဖြစ်တယ်ပေါ့တို့အနေနဲ့ကတော့လမ်းဖောက်ပြီဆိုတော့ဒီမိုင်းရှင်းလေးပါညာပါပြန်လောက်ရမှာပေါ့လေအဲ့ဒါကိုပြောချင်းဖြစ်ပါတယ်ဆိုတဲ့အကြောင်းတော့အကြောင်းပြန်လာတယ်အဲ့ပုံမှာလည်းပဲကျွန်တော်တို့ခုကေကိုလည်းပဲသိပြထားပါတယ
်တက်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့လက်ရှိတက်စကန်ဖြွေခိုင်းထားတဲ့အပေါ်မှာအခုလိုပြောဆိုပါတယ
်အဓိကတော့ KIA နဲ့ကျွန်တော်တို့အစိုးရရဲ့ဂျာတဲ့မှာရခိုင်ကဖိုင်လက်ထွဲသဘောတူညီချက်တွေရှိပြီးဖြစ်တယ်နေရာတွေလည်းရှိပြီးဖြစ်ပါလိမ့်မယ်အထိုင်းနဲ့မသက်ဆိုင်တဲ့နေရာတွေမှာလာရောက်နေဆိုင်တဲ့ကြောင့်လို့ဒါနဲ့ပတ်သက်ပြီးကြကျွန်တော်တို့သတိပေးရခြင်းဖြစ်တယ်လို့ပဲကျွန်တော်ပြောချင်ပါတယ
် KIO ဘက်ကပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက2013ခုနှစ်မေလ28ရက်နေ့ကနေ30ရက်နေ့အကြာဆွေးနွေးပွဲအရာပြည်သူတွေသွားလာတဲ့လမ်းမကြီးတွေဘေးကနေနှစ်ဖက်တပ်တွေဆုတ်ခွာဖို့ကိုသဘောတူခဲ့ကြောင်းနဲ့လက်ရှိတပ်စခန်းနှစ်ခုဟာလမ်းမကြီးအနီးမှာမဟုတ်ကြောင်းအခုလိုပြောပါတယ်
အခုတန်ရှိနေတဲ့အဲ့ဒီတပ်စခန်းတစ်ခုကတော့ဒီပြည်သူတို့ထုတ်တယ်သွားလာလှုပ်ရှားတဲ့နေရာမှာဟန်တာနောက်ချက်ပေးတဲ့တပ်စခန်းတော့မဟုတ်ဘူးပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကလည်းအခုသူချက်ထားတာလည်းမဟုတ်ဘူးပြည်သူတို့ထုတ်သွားလာတဲ့နေရာမှာလည်းနောက်ချက်ပေးတဲ့တပ်စခန်းလည်းမဟုတ်ဘူးပေါ့
လောလောဆယ်မှာတော့နှစ်ဖက်အကြားမှာတပ်စခန်းနေရာရွှေ့ပြောင်းရေးနဲ့ပတ်သက်ပြီးညှိနှိုင်းနေစေရှိကြောင်းဦးလမိုင်ခွန်ကြားကပြောပါတယ်ပြီးခဲ့တဲ့ရပိုင်းတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့ KIA အကြတိုက်ပွဲ၅ချိန်နဲ့မနေ့ဖြစ်ပွားခဲ့တာကြောင့်ဒေသခံပြည်သူတွေကတော့လက်ရှိနယ်မြေအငင်းပွားမှုကနေကချင်ပြည်နယ်အတွင်းမှာစစ်ရေးတင်းမာမှုတွေထပ်မံဖြစ်ပွားလာမှာကိုစိုးရိမ်တာတွေရှိနေပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
အခုနိုင်ငံတကာသတင်းတော်တွေကိုနားဆင်ကြားရပါမယ်ရှင်။ကျွန်မခွာညိုပါ။နယူးယောက်မြို့မှာနိုင်စင်ကျင်းပတဲ့ကုလသမဂ္ဂထရီညီလာခံဟာနိုင်ငံပေါင်းစုံကကိုယ်စားလှယ်တွေတက်ရောက်တဲ့အကြီးဆုံးအစည်းအဝေးဖြစ်ပြီးလုံခြုံရေးနဲ့တင်းတင်းကြပ်ကြပ်ချထားဖို့လိုအပ်တာပါဒီနှစ်မှာတော့ကမ္ဘာကောင်းဆောင်တွေဟာကိုရိုနာဗိုင်းရပ်စ်အရေးကြောင့်လူကိုယ်တိုင်အစည်းအဝေးတက်ကြတော့မှာမဟုတ်ပဲအွန်လိုင်းကနေသာဆွေးနွေးကြမှာဖြစ်လို့အစည်းအဝေးရဲ့စိန်ခေါ်ချက်တွေဟာခါတိုင်းနဲ့မတူတမူထူနေမဲ့ကြောင်းသတင်းတောက်အေရွန်ဖရီဒါကနယူးယောက်မြို့ကနေသတင်းပေးပို့ထားပါတယ်85ချိန်မြောက်ကုလထရီညီလာခံကိုနယူးယောက်မြို့မှာအင်္ဂါနေ့ကစပြီးဖွင့်ခဲ့ပါပြီ။အစည်းအဝေးတွေမိန့်ခွန်းတွေပုံမှန်ရှိနေပေမဲ့နယူးယောက်မြို့လမ်းတွေမှာတော့အရင်လိုလူတွေရှုပ်ရှက်ခတ်ကားပိတ်နေတာမျိုးအခုတစ်ခေါက်ဖြစ်နေပါဘူး။ Brandon Palmer က85ချိန်မြောက်ကုလထရီညီလာခံတဘာပတိရဲ့ပြောခွင့်ရနဲ့လူမှုဆက်ဆံရေးအမှုဆောင်ညွှန်ကြားရေးမှုပါ။
So this year we'll be having a video statement delivered in
our ဒီနေ့မှာတော့ကျွန်တော်တို့ရဲ့အထင်ကရထွေထွေညီလာခံခမ်းမကြီးတဲ့မှာမိန့်ခွန်းတွေပြောကြားချက်တွေကိုဗီဒီယိုကနေတင်ပြပြသမှာပါအဖွဲ့ဝင်နိုင်ငံတခုမှကိုယ်စားလှယ်တဦးစီကိုပဲညီလာခံခမ်းမတဲ့ဝင်ခွင့်ပြုမှာပါ COVID-19 ကြောင့်လူတွေအများကြီးစုနေမှာကိုရှောင်ရှားဖို့ခုလိုစီစဉ်ရတာဖြစ်ပါတယ်လို့ပြောပါတယ် online ကနေအစည်းအဝေးတွေပြုလုပ်တဲ့အတွက်စီဝေးပွဲတွေမှာပါဝင်တဲ့ကမ္ဘာခေါင်းဆောင်အရေးအတွက်တိုးလာတယ်လို့လည်းပြောခွင့်ရကပြောပါတယ
် So actually this year because it's virtual we're actually seeing bigger numbers
ဒီနေ့မှာဗီဒီယိုဝါကတစင်ပါဝင်ပြောကြမယ်နိုင်ငံအကြီးကြီး200နီးပါးလောက်ရှိပါတယ်ဒီထက်မှာဝန်ကြီးချုပ်တွေပါဝင်အစိုးရအဖွဲ့ခေါင်းဆောင်54ယောက်လောက်လည်းပါပါလိမ့်မယ်တေချာတာကတော့အရေးအတွက်ပုံများလာတာပါအရင်တုန်းကဆိုရင်ကိုယ်တိုင်လာရောက်ဆွေးနွေးတဲ့နိုင်ငံခေါင်းဆောင်က80 80လောက်ပဲရှိတာပါလို့သူကပြောပါတယ်မြင်နေကြနိုင်ငံသားဧည့်သည်တွေကိုမမြင်ကြရတဲ့အတွက်ကုလအဆောက်အဦဝင်းကျင်နာမှာနေထိုင်သူတွေအတွက်တော့အမြင်ဆန်းနေပါတယ
် We've been here for about 5 years
and it's now မှာနေတာပါ9နှစ်လောက်ရှိပါပြီရင်းနှောင်းဆိုလို့ရှိရင်အရင်လူရှုပ်ပြီးတော့ညဘက်ဆိုရင်နည်းနည်းတော့အန္တရာယ်များပါတယ်ဒါကြောင့်မလို့အခုနှစ်မှာကုလသမဂ္ဂညီလာခံလူတွေတိတ်မတက်တဲ့အတွက်ကျမတော့တကယ်ပဲဝမ်းသာမိပါတယ်
ဒေသခံမျိုးသားတူကလည်းတခြားရှုထောင့်ကနေခုလိုသုံးသပ်ပါတယ
် It's actually a big event here and it's kind of exciting.
ဒီမှာတကယ်အရေးပါတဲ့ညီလာခံကြီးရှိနေကြပါလူတိုင်းအတွက်ပိုပြီးကောင်းမွန်တဲ့ကမ္ဘာကြီးဖြစ်အောင်ကြိုးစားကူညီဖို့ရောက်လာကြတဲ့ကမ္ဘာအနှံ့ကလူတွေဒီမှာလာပြီးစုဝေးကြတာကိုမြင်ကြရတာကလည်းစိတ်လှုပ်ရှားဖို့ကောင်းပါတယ
်ညူယောက်မျိုးကြီးကိုကာယောဂဘေးကြောင့်နေထိုင်သွားလာမှုတွေကန့်သက်တဲ့ညွန်ကြားချက်တွေနဲ့ကြဲကြဲပြန့်ပြန့်ထိန်းချုပ်ထားခဲ့ရတာကြောင့်စီးပွားရေးအပြည့်အဝပြန်လည်ထူလာဖို့နှစ်တွင်နဲ့ချီးပြီးလုပ်ရလိမ့်မယ်လို့စီးပွားရေးကြွမ်းကျင်သူတွေကပြောကြပါတယ် Partnership for New York City ဆိုတဲ့အရက်ဖက်အဖွဲ့တစ်ဖွဲ့ရဲ့လေ့လာချက်မှာစီးပွားရေးလက်ပတ်မှုနှုန်းရော့ကျလာတဲ့အတွက်နယူးယောက်မြို့ရဲ့အသေးစားစီးပွားရေးလုပ်ငန်း၃ဘုံတစ်ဘုံရပ်ဆိုင်ဒါမှမဟုတ်အလုပ်သမား၈သိန်းနီးပါးအလုပ်လက်မဲ့ဖြစ်သွားနိုင်ခြေရှိတယ်လို့ဖော်ပြထားပါတယ် ကုလထရီညီလာခံကိုလာတက်ကြတဲ့နိုင်ငံတကာကထောင်နဲ့ချီတဲ့ကိုယ်စားလှယ်တွေစားသောက်ဝယ်ယူသုံးဆမှုကနေနယူးယောက်ရဲ့စီးပွားရေးအကျပ်တဲကိုဖြည့်လျှော့နိုင်စေပေမဲ့လည်းဒီနှစ်မှာအွန်လိုင်းစည်းဝေးကျင်းပနေတာမို့လို့စီးပွားရေးအရာမျှော်လင့်လို့မရပါဘူး Shawn Taylor ကစားသောက်ဆိုင်မန်နေဂျာတယောက်ပါ
The United Nations is right down the block Normally there are hundreds
ကုလသမဂ္ဂအစအဦးကဟိုဘက်အောက်ဘလော့မှာပါပုံမှန်အဖြစ်ဆိုရင်စီးဝေးတက်လာတဲ့ကိုယ်စားလှယ်တွေရန်နဲ့ချီပြီးတော့ဒီနေရာမှာမနေ့စာပါလတ်ချေနားယူရင်းလာစားကြနေ့လယ်စာညစာနဲ့စီကားနေကြပါဒီနေ့ကတော့ကျွန်တော်တို့ရဲ့စီးပွားရေးအောက်ဆုံးထိကြာဆင်းသွားစီပါလိမ့်မယ
်ကုလထရေညီလာခံကျင်းပချိန်တိုင်းကုလသမဂ္ဂဌာနချုပ်ရှိရာမဟန်တန်အရတဝိုက်လမ်းပိတ်ဆို့မှုတွေနဲ့ရင်ကျော်ပိတ်ဆို့မှုတွေကိုတော့မြို့ကန်တွေမလွမ်းမှာသိကြပါဗျ
I like the fact that they'll be less
ကားလမ်းတွေပိတ်လူတွေကြိတ်ကြိတ်တိုးနေတာရော့သွားမှာကိုကျွန်မကြိုက်ပါတယ်လို့အမျိုးသမီးတူကပြောတာပါအခုလိုကုလထွေထွေညီလာခံကျင်းပတိုင်းမြင်နေကြပြပန်းခတ်မြင်ကွင်းတွေကိုမမြင်ရတော့တာကလည်းကိုဗစ် -19 ကပ်ရောဂါကိုအခုထိအနိုင်ယူကျော်လွှားနိုင်ခြင်းမရှိသေးဘူးဆိုတဲ့နောက်ထပ်သင်္ကေတတစ်ခုဖြစ်ပါတယ်။ကမ္ဘာကြီးတစ်ခုလုံးရပ်တန့်သွားတယ်ဆိုတာကိုသတိပေးလိုက်သလိုဖြစ်နေတော့ဒါကစိတ်မကောင်းစရာဖြစ်ကျွန်မထင်ပါတယ်။နောက်နှစ်မှာတော့ပုံမှန်ချင်းနေပြန်ရောက်လာလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်လို့လည်းသူကပြောပါတယ်ရှင
် UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
သရရှိခင်ဗျာအခုဆလနာစင်ညာမှာတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်မြမနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်မရေးသမျှကာလပတ်လုံးတုတ်တက်ကောင်းမွန်တဲ့နိုင်ငံရေးအခြေအနေတစုံတရာဖန်တီးနိုင်မှာမဟုတ်ဘူးဒီဥပဒေရောက်မှကျင်းပတဲ့ရွေးကောက်ပွဲဟာလည်းပြည်သူလူထုရဲ့သဘောထားအမှန်ကိုထင်ဟပ်တဲ့ရွေးကောက်ပွဲဖြစ်လာနိုင်မှာမဟုတ်ဘူးလို့မြမနိုင်ငံရှိနေရတွင်ရဲ့ဥက္ကဋ္ဌဦးကြည်မြင့်ကသုံးသပ်ပါတယ်ဒါပြင်ပါဝင်ရှင်ပြညာမဲ့နိုင်ငံရေးပါတီတွေအနေနဲ့လည်းဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ရေးမယ်ဆိုတော့ရည်မှန်းချက်ကတိအတိုင်းပါဝင်သင့်တယ်လို့သူကဆိုပါတယ်ဒီကြောင့်အသေးစိတ်ကိုတရားထုတ်တော်ရှင်းနေကြီးဦးတည်မြင့်နဲ့ဆွေးနွေးသုံးသပ်ထားပါတယ်ကျွန်တော်ကြော်စမ်းသွားပါနာမည်ယူတော့ပွဲဒီဒီရဲ့သဘောထားကိုထင်ဟနိုင်မလားဆိုတာနဲ့ပတ်သက်ပြီးတော့အမျိုးသားရွေးကောက်ပွဲကော်မရှင်ရဲ့ရည်တည်မှုကိုဥစွာသုံးသပ်ဖို့လိုတယ်လို့ဥကြည်မြင့်ကစပြောပါတယ
်။ရွေးကောက်ပွဲကော်မရှင်ကစပြီးကြည့်ရပါမယ်။2008အောက်ကရွေးကောက်ပွဲကော်မရှင်ဟာအစိုးရခန့်နဲ့ကော်မရှင်ဖြစ်ပါတယ်။အဲ့ဒီကော်မရှင်ဟာအာဏာရတဲ့လူတွေအပေါ်မှာမျက်နှာသာပြီးတဲ့အစင်ဆက်ရှိပါတယ်။အဲ့ဒါမှမလို့အခုရွေးကောက်ပွဲကော်မရှင်အပေါ်မှာလည်းပဲအဲတော်တော်လေးပြဿနာတွေတက်ပြီးပြီးတော့နောက်ဆုံးမှာ2008ဥပဒေအရအာဏာတသိတစားရှိတဲ့ကာဝေးဥစည်းချုပ်ကိုသွားတိုင်တဲ့အစဉ်ကြီးကြောက်လာတဲ့သဘောရှိပါတယ်အဲ့တော့ထုတ်ပြောရမယ်ဆိုရင်တော့2008ဥပဒေအောက်မှာလုပ်တဲ့ယူတော်ပွဲတွေဟာအပြေမှာမဟုတ်ဘူးနာဂိအခြေခံဥပဒေအောက်မှာလုပ်တဲ့ကိုပိယူတော်ပွဲတွေဖြစ်နေလိမ့်မယ
်နိုင်ငံရေးပါတီတွေအနေနဲ့သူတို့ဘာလုပ်မယ်ဆိုတာကိုတိကျကြပြည်သူတွေကိုစဉ်းပြပြီးတော့ပြောမှာဖြစ်တယ်လို့ဆိုတော့ယူတော်ပွဲ platform ပေါ်ရာအဲ့ဒါကြီးညာမစင်ဘာများသူတို့ထည့်သွင်းပြီးတော့ကြီးညာနိုင်စရာလက်တွေ့ဖြစ်လာနိုင်စရာရှိမယ်လို့မျှော်လင့်ရပါတယ
်အဓိကအရေးကြီးဆုံးကနံပါတ်1က2008အခြေခံဥပဒေကိုအစ်စ်ပြန်ဆွဲရမှာပဲဘလွတ်တော်နီးနဲ့လည်းဆွဲလို့ရတယ်အဲ့ဒါကိုလည်းကြော်ချင်းဖာညာဆိုတာမီဒီယာတွေကိုပြောပြပါတယ်အဲ့တော့အချိန်ကဥပဒေအစ်စ်ကိုပြန်ဆွဲရမယ်ဆိုတော့ကျွန်တော်တွေ့တဲ့လောက်ကတော့ရဲရင်ပြောတဲ့ပါတီတစ်ခုပဲတွေ့တယ်ကျန်တဲ့ပါတီတွေကအစ်စ်ပြန်ဆွဲမှာလို့ဘယ်သူမှမပြောဘူးပြင်မယ်လို့ပြောတယ်ပြင်မရမှပြင်မှဘယ်လိုပြင်မလဲအဲ့ဒါမှမလို့ဒီလာမယ့်ရွေးကောက်ပွဲဟာအချို့လက်နက်ကိုင်အဖွဲ့အစည်းတွေပြောနေကြတယ်နေ့သေးရပဲကျွန်တော်နားထောင်လိုက်ကြည့်တယ်အဖွဲ့အစည်းနာမယ်တော့မပြောတော့ပါဘူးဘာပြောလဲဆိုတော့ကျွန်တော်တို့လေ့လာပြီးပြီ2008အခြေခံဥပဒေအောက်မှာဒီလွှတ်တော်တွေကဘာမှသုံးမဝင်ဘူးကျွန်တော်တို့ဖက်ဒရယ်အတွက်လည်းဘာမှသုံးမဝင်ဘူးအဲဒါကြောင့်မလို့ကျွန်တော်တို့လက်နဲ့ဆက်ကင်ထားရမှာပဲလို့ဒီလိုအတိအလင်းပြောပြီးပေါ့နော်အဲ့တော့မလို့2008အောက်မှာလုံးမဲ့အစိုးရတွေဟာအဲခုနကကျွန်တော်ပြောလို့2008ဥပဒေကိုအတိပြန်ဆွဲနိုင်အောင်ကြိုးပမ်းမယ်လို့မပြောနိုင်တဲ့ကာလပတ်လုံးဒီရွေးကောက်ပွဲကအဖြစ်မဟုတ်ဘူးဒါကြောင့်မလို့ဒီဟာချက်ပြီးတော့ပြည်ရင်းစစ်ကငြင်းငြင်းကြီးလည်းမရလက်စီဘွားလေးမတိုးတက်နဲ့အဲ့ဒီလိုပဲစစ်အာဏာရှင်အောက်ကမလွတ်မြောက်တဲ့ဘဝမှာဆက်ရှိနေဦးမယ်လို့ကျွန်တော်ကတော့ဒီလိုပဲမှတ်ချက်ပေးခြင်းပါတယ
်ဟုတ်ကဲ့ဒီနေ့မှကျွန်တော်တခုပေးခြင်းတာကကျွန်တော်ရဲ့သဘောထားတော့မဟုတ်ဘူးပေါ့လေအဲ့ဒီအခုလက်ရှိဖွဲ့စည်းပုံကို တာကွယ်ပြီးတော့ပြောတဲ့လူတို့ချိုးရဲ့သဘောထားကကျွန်တော်ဘယ်လိုလေ့လာမိလဲဆိုရင်အခုဖွဲ့စည်းပုံကအစဉ်စဏ္ဍအချင်းကတော့ Federal Structure ဖြစ်တယ်အဓိကလုပ်ဖို့လိုအပ်တာကပြည်နယ်ရေးကိုအနာပူပြီးခိုးပေးဖို့ပေါ့လေ Decentralized လုပ်ရတာတင်အဓိကဖြစ်တယ်ဆိုတော့အခုလက်ရှိဖွဲ့စည်းပုံဘောင်ထဲမှာရောအဲ့ဒါကိုလုပ်သွားနိုင်ရင်ဖြစ်နိုင်ရဲ့လို့တွက်ကြပါတယ်အဲ့ကိစ္စကိုဦးကြီးမင်းပါပြောချင်ပါလေ
အဲ့ဒီကတော့စိတ်ကူးရင်တာပဲလက်တွေမကြတာပဲတကယ်ကြတော့အဲ့လိုမဟုတ်ဘူးကြာ2008အခြေခံဥပဒေကိုပြင်နေဆိုတဲ့နေရာမှာလည်းပဲအဓိကကြားတဲ့ဟာကိုပြရမှာဖက်ဒရယ်ပြရမှာဟဲ့လားဆိုကောဖက်ဒရယ်ဖက်ဒရယ်ဆန်ဆန်ပြီးတယ်ဆိုတာ2008ကတောက်ထလာအဲ့လုံးဝမထီရောက်ဘူးအလုံးကြီးကြာလည်းမရှိဘူးတောင်းဖက်ဒရယ်စစ်စစ်ကိုပြေးနိုင်တဲ့အခြေခံဥပဒေမျိုးဖြစ်ရမယ်အခုသူတို့ပြောနေတယ်ဆိုတာစိတ်ကူးရင်ဖက်ဒရယ်စနစ်ဖြစ်နေတယ်ဒါတော့လုံးဝမအောင်မြင်နိုင်ပါဘူးအဲ့ဒီလူတွေလည်းကြားရှုံသွားမှာပဲကျွန်တော်ဒီလိုပြောချင်ပါတယ်ကွာ
သူတို့ကတော့ဒီပြည်နယ်နဲ့ဘုံနဲ့အနာခွဲရေးမှာပြည်နယ်ကိုပို့ပြီးတော့ခွဲပေးရင်ဖြစ်မယ်လို့တွက်နေရပါခင်ဗျာ
။အာမရပါဘူးခင်ဗျာ။အဲ့လိုအများကြီးပါပဲ။ဒီကျွန်တော်တို့ constitution ဆွဲတဲ့ပုံကိုကြီးတွေဆိုတာအမတန်ညာအမျိုးမြင်နဲ့လုပ်ကြရတဲ့ကိုယ်ဆိုပါ။အခု2008အခြေခံဥပဒေကတော့တနတ်ပြောင်းဝအောင်မှာဆွဲထားတဲ့ဥပဒေဖြစ်တယ်။အဲ့ဒီတနတ်ပြောင်းဝအောင်မှာပဲဆက်လက်ပြီးတော့အခြေအနေတွေလည်းရှိနေတယ်။အလုံးကြီးရဲ့မှာ federal system ကိုမရနိုင်ဘူး။ဥပမာဆိုတော့ဒီဖက်ဒရယ်ပြင်စင်ရေးကိုပဲကျွန်တော်ကပြောမိတယ်ကဗမာလူမျိုးစစ်စစ်ပြကျွန်တော်ရှင်းမိနေပဲပြောတာဒါအသက်လက်ကြီးလို့ကျွန်တော်ကော့တောင်းမှပြောတယ်ကျွန်တော်တတ်မတော်ငါကာကြီးနဲ့တရားစွဲတယ်တတ်မတော်ဟုတ်လားဆိုပြုတ်ခွေးအောင်လုံမှုဆိုပြီးပုံမှန်နဲ့စွဲတယ်အဲ့လောက်ကြီးဗမာစစ်စစ်တယောက်ကရှင်းမိလောက်ကြီးနော်ဒါတချေကဥပဒေပြင်စင်မှုဒါအစွတ်တော်ကိုထောက်ခံပြီးပြောတာလေးတော့မှာပဲဒီလိုစိတ်တူတဲ့စိတ်ဆက်တဲ့စစ်ဆိုးရမျိုးအောင်မှာဘယ်လိုလဲဖက်ဒရယ်ကရမှာလဲကြာဘယ်လိုဆိုစိတ်ရှိမှာလဲကြာခဏလေးပြန်စစ်တိုက်ကြမှာလေ
ဟုတ်ပြီ
2008အခြေခံဥပဒေအစ်စ်ပြန်ဆွဲမှာရမယ်လို့ကျွန်တော်တို့ယုံကြည်တယ်ဗျာ
ဟုတ်ကဲ့အဲ့တော့ဒီရွေးကောက်ပွဲမှာဒီကိစ္စကိုစီရန်တင်ပြီးတော့ကြွေးကြော်ရင်ရောရွေးကောက်ပွဲကလုဖြစ်ပါမလားကုတီမင်းတို့ဥပဒေပညာရှင်တယောက်ကဒါလေးကိုပြောတာတော့မှတရားစွဲရပါလားလုတယ်ဆိုတော့အခုပြည်သူလူချင်းမှာတရုံပြီးတော့လှုံ့ဆော်လာခဲ့ရင်ရောအဲ့ဒါကရွေးကောက်ပွဲဖြစ်နိုင်ပါမလားအချိန်နဲ့ပို့ပြီးဆိုးသွားနိုင်မဲ့အလားတော့မရှိဘူးလားခင်ဗျ
ဒီမှာကြိုးစားလာတော့မှနှစ်ငါးနှစ်လုံးလုံးဘာမှအမရာမရောက်တာဘူးအဲ့လိုပြည်သူလူထုရဲ့ထွက်ပေါက်အမှန်ကိုမပေးနိုင်တဲ့ပါတီမျိုးဟာပါတီတွေဟာလူထုပေါ်မှာဘလို့မှအကျိုးပြုနိုင်ကြမှာမရှိဘူးတကယ်ရွေးကောက်ပွဲကိုဒီလိုပြောလို့ရွေးကောက်ပွဲမလုပ်ဘူးဆိုတာလဲရွေးကောက်ပွဲဖြစ်ပါမလားဆိုတော့လေအဲ့ဒါအဲ့လိုကြောက်နေကြမလို့ဘူးကျွန်တော်တို့ကအခုချိန်မှာအများကြီးပြည်သူတွေကြားနေပြီလို့ကျွန်တော်ကပြောချင်ပါတယ
်နောက်တစ်ခုကအဲ့ဒါအဲ့ဒီအခုပြင်မယ်လို့အတီလင်းပညာတဲ့ပါတီကိုလူလူစိတ်ဝင်စားမှုဘယ်လောက်ရှိပါသလဲသူတို့ကလူလူကတော့အဲ့လောက်ဒီစိတ်ဝင်စားကြရလားသူတို့အပေါ်မှာ
လူလူကတော့ပုံကိုကိုယ်ပဲစိတ်ကတ်တာပဲလူလူကအမေမအမေဖြစ်နေတယ်အခုချိန်မှာပုံကိုရေးစိတ်ကတ်ကိုယ်ပွဲတဲ့ဝါရကိုတော့ဥမှုကစ်တုံးအောင်ဖြစ်နေတယ်ဒါကြောင့်မလို့ဟလာဒီတစ်ချိန်မှာဟလာအကြောင်းမသိဘူးဆိုရင်တော့မှာပဲနောက်ချိန်ကြီးမှာအတိုက်ပြည်သူလူလူကလက်တွေဖြစ်ရတယ်ရှင်ပြီးတော့သူတို့တွေကတနေ့မှာနိုင်ငံရေးစီမင်းပေါ်မှာရောက်လာမှာပဲလို့ကျွန်တော်ခိုင်မာယုံကြည်ပါတယ်ဗျာ
ပြည်သူလူထုကိုနှိုက်ကြဒီလိုသဘောထားရှိနေတော့လည်းမခက်ဘူးလားဦးကြည်မင်းခင်ဗျာ people get the government they deserve the rest ဆံပုတ်တောင်စီရပါလားထိုက်တန်တဲ့အစိုးရပဲရတယ်ဆိုတော့အခုသူတို့ကိုနှိုက်ကြပဲအဲ့ဒီလိုပြင်မယ်ဆိုတဲ့ party တဲ့သူတို့နှိမ့်သက်တဲ့လူပုဂ္ဂိုလ်ရဲ့ party ကိုပဲသဘောကျနေဆိုတော့လည်းပဲ
နိုင်ငံရေးမှာတော့အဲ့ဒီလိုယူဆလို့မရဘူးဗျာကျွန်တော်တို့ရှေ့မှာအသက်တင်းသွားတဲ့လူတွေလားဆုံးလို့တော့ရအများကြီးရှိတယ်အဲ့ဒီလူတွေကဒီလိုအဆင့်လောက်နဲ့စစ်တပ်နဲ့တယောက်တစ်ဝက်စီအနာချုပ်တဲ့ဟာအတွက်တောင်းဆိုခဲ့တာပေါ့ဆရာဝန်တွေတို့ဆိုလဲတင်းတင်းမာမာသူချာပြောသွားခဲ့တယ်အခုရှောက်နေတဲ့ပုံကူတွေကဟလာလျှော့စည်းနဲ့ရောင်းလိုက်တဲ့လူတွေဖြစ်နေတယ်လျှော့စည်းနဲ့ရောင်းလိုက်တဲ့ဒီလိုစစ်အာဏာရှင်အောက်မှာနော်စစ်သားရေးလမ်းပြင်တဟဇာတာလမ်းပြင်တော့မလို့ကျွန်တော်ပြည်မမှာဗမာအချင်းချင်းစိတ်ဝင်ကွဲတယ်ပါတီတွေကွဲတယ်တိုင်းရင်းသားတွေနဲ့ဗမာတွေနဲ့ကွဲတယ်အဲ့ဒါဟာသမိုင်းရမှာအောင်မြင်တဲ့ရင်ကြားစီရေးဆိုတာယူတင်ပြီးတော့စစ်တပ်ကိုအလျှော့ပေးတဲ့လမ်းစဉ်ကြောင့်ဒီလိုဖြစ်ရတာဒါတော့လို့ဒါကိုပြည်သူလူထုတနည်းသဘောပေါက်လာတဲ့တနည်းမှာအမှန်ကိုရမှာပဲ
နောက်တစ်ခုကငင်းငင်းရင်းနဲ့ပတ်သက်ပါတယ်ဒီရွေးကောက်ပွဲပြီးလာရင်ငင်းငင်းရင်းအတွက်ဘယ်လိုမျှော်လင့်ချက်ရှိမယ်ဆိုတာကိုလူထုကတော့ထည့်စဉ်းစားကြရလားအဲနိုင်ငံရေးပါတီတွေကတော့ဘယ်လိုလုပ်မယ်လို့တိကျကြေညာတာတွေပါတွေပါများကြားပါလဲခင်ဗျာတွေ့ရပါလဲ
ကျွန်တော်ဖြည့်တွေ့ရတော့ကျွန်တော်ထွက်ပြီးစကားပြောရတော့ပြည်နယ်ဒီမှာတော့တနည်းကရင်ဖွဲ့စည်းတွေရောပါတီတွေရောဖက်ဒရယ်စစ်စစ်သာတကယ်ပေးငြိမ်းချမ်းမယ်ဆိုတာကိုသူတို့ယုံကြည်တယ်။သို့တော့2008အောက်မှာပြီးမဲ့ဖက်ဒရယ်အပေါ်မှာသူတံပြားရှိတယ်အဲ့ဒါပဲဖက်ဒရယ်စစ်စစ်သာပေးလို့ရှိရင်ရမှာ
။ဟုတ်ကဲ့အဲ့တော့အဲ့ဖက်ဒရယ်စစ်စစ်ပေးရမယ့်ကိစ္စဟာ တမရောကအာနာကိုကြီးစုထားတာနဲ့ဘယ်လိုဆက်ဆက်နေတယ်လဲတမရောအမိနဲ့မကြင်မနှက်ဖြစ်နေရတာဒီတိုင်းသားတွေကိုဖက်ဒရယ်ခွဲပစ်လိုက်ရလို့တမရောသလိုအင်အားနဲ့သွားမယ်လို့ထင်လို့လားဟိုတုန်းကတော့တချင်ကတိုင်းသားတွေကဟိုတုန်းကပေါ့လေဆူဆွဲခဲ့ရတယ်ဗမာအများစုကြီးစုတဲ့နိုင်ငံရေးဘိုးနိုင်ငံရေးအင်အားစုကနိုင်ငံရေး elite တွေကတိုင်းသားအခွင့်အရေးကိုခွဲဝေမပေးချင်ဘူးဆိုတဲ့သဘောမျိုးစဉ်းစားခဲ့ရတယ်ဆိုတော့အခုတက်မတော်ကတော့သူတို့အကျိုးစီးပွားဘာများနင့်နာစရာရှိတယ်လဲဖက်ဒရယ်စစ်စစ်ပေးလိုက်ရင်ဆိုတာလဲစဉ်းစားစရာရှိမယ်ထင်ပါတယ်ဦးကြီးမြင့်ပဲလို့သဘောပါလိုက်ခင်ဗျာ
အဲ့ဒါကတော့ဒီလိုရှိတယ်ဗျာခင်ဗျာဒီတက်မတော်ကတော့သွားပြီးတော့ခင်ဗျာသိကောင်းနဲ့ချဲမိတယ်ဒီတက်မတော်ကခင်ဗျာဘာမှကိုမပေးချင်တာအခုဒေါ်ဆန်းစုကြည်ဆိုလို့ရှိရင်ဗျာခင်ဗျာရှင်းပြတော့တဲ့နဲ့ချတယ်တဲ့နဲ့ချတာပဲတဲ့နဲ့ချပြီးတော့ရအောင်မဝင်တာပဲဝင်ပြီးတော့သူတို့လည်းလိုက်ရတယ်သူတို့ခန့်ထားတဲ့လူတွေလည်းအတီးပြူတယ်။နောက်ဘူဝါသူတို့ဆက်ကြည့်မယ်ဘူဝါကလမ်းတင်တယ်တခုမှမလုပ်ဘူး။အိုက်စီဂျီဒီလိုက်ကားကွယ်။အဲ့ဒီဂျားတွေကတော့ပဲဂျန်လုံနေပြီးတော့အာနာပြန်ရရည်တို့ရရင်အာနာသိမ်းဖို့လုပ်နေတယ်တက်ကူ။ကျွန်တော်တို့ဒီတက်နဲ့စစ်သက်ဆွေးနွေးဖို့ဆိုတာတော့အတော်ခက်တယ်။အတော့မလုပ်ဘူး။ဟလာမနေ့ကတိုင်းသားခေါင်းဆောင်လက်နဲ့ကင်ခေါင်းဆောင်ပြောပြောလို့။တစ်ထောင်ရှိအောက်ပါတော့ကျွန်တော်တို့လက်နဲ့ကင်ထားမှာပဲ။ဘာလို့လဲဆိုလုံးဝမယုံကြည်အောင်အဲ့ဒီသဘောတရားကိုကျွန်တော်ဂျန်လုံးကြီးထောက်ခံတယ်ဗျာ။
ဆိုဒီလမ်းစဉ်အတိုင်းဦးတင်းပြောသလိုပဲတရကလေးကမစိစက်စရံဆက်ပြီးတော့ကောင်းမှန်မှန်နဲ့ထိတိုက်တူးခဲ့မယ်ဆိုရင်မြန်မာနိုင်ငံမှာညီညာရေးဒီအစင်းစီတောင်ရောက်ပါအောင်လားဦးတင်းပို့ပြီးတော့ဆိုးသွားနိုင်ခဲ့လိမ့်မယ်လို့ကတွေးစရာဖြစ်မနေဘူးလား
အဲ့ဒါကတော့ဒီလိုပဲမှန်းဆချက်တွေ hypothesis ပေါ့ကြီးလိုက်မယ်ဆိုရင်တော့ချစ်စက်ရှိမှရေရေဆက်ဆက်တတ်တာလားအဲ့လိုဂျာတွေကရွှေအောင်ဒေါ်လာကြီးကပေါ်လာတာဗျအရှူအောင်ဒေါ်လာကြီးကြောင့်2008ခုတူကဟလာပြေးခဲ့ရတာဒီကလည်းရသမြဈေးနဲ့ပဲတဲ့အောင်အယောင်ဝယ်လုပါတော့မယ်ဆိုပြီးနိုင်ငံကြီးမှာအဲ့လိုရသမြဈေးနဲ့အယောင်ဝယ်လုပ်တာတွေကတခြားနိုင်ငံတွေပြတ်ကြတော့မလုပ်ဘူးကျွန်တော်တို့လူမျိုးစုအားလုံးတနက်ကင်ပြီးတော့တိုက်နေတဲ့တောင်းနေတဲ့နိုင်ငံမှာတော့အဲ့လိုရှော့ဈေးပေါ်ဈေးနဲ့လုပ်လို့မရဘူး2008ခုဒေါ်လာကြီးမပေါ်ခင်တော့အတွေးခေါ်မျိုးတွေဖြစ်နေတယ်မှန်မှုကြပါဦးပြောကြည့်ပါလေဗျာ
ဟုတ်ကဲ့နောက်ဆုံးနေနဲ့ကျင်းရသည်မကျွန်တော်နောက်ဆုံးနဲ့မိကျင်တာကတော့ဆိုတော့အခုမကြခင်ကျင်းပလာမယ်ရွေးကောက်ပွဲဟာကျင်းပတော့ကျင်းပဖြစ်နိုင်တယ်ရွေးကောက်ပွဲတော့ဖြစ်နိုင်တယ်ဒါပေမဲ့ဘာမှမျှော်လင့်စရာတစုံတရာမရှိဘူးဆိုတဲ့သဘောလားအကျဉ်းအ
ဲဒါတော့ရှိတယ်ဗျလူလူကြီးကအရန်ပင်ပန်းနေကြတယ်အဲ့တော့မလို့သူတို့ဟာဘလို့ပဲဖြစ်ဖြစ်ဟလာအကြောက်တရားအောက်မှာအကြောက်တရားဆိုစစ်တပ်ကလောက်ထမင်းအာဏာသိမ်းဝမလားဆိုပြီးတော့ဆက်နေတယ်ဘယ်လဲဆက်နေပါဗျာဆက်အာဏာရှင်ပြန်လာတော့တိုက်သလားကျဆရာကြီးလာမှမတူဘူးလေကျွန်တော်တို့မဲပေးအဲအဲ့လိုဟိုဒီဝါကြီးလာလိမ့်မယ်အဲ့လိုလှန့်ဖြန့်ပြီးတော့လုပ်နေတာဒီအရာတော့နော်ဟာလာလူလူရဲ့ကြောက်လန့်စိုးရိမ်မှုကြော်တော့နော်ရေကောက်ပွဲတော့သူမဲပေးတယ်ဒီရေကောက်ပွဲကဖြစ်သွားမှာပဲနောက်တစ်ခုကဒီရေကောက်ပွဲတော့မဲမပေးရင်လည်းပဲကာလုံအာနာအမှာဦးဗျအဲကာလုံအာနာကိုပြန်အမယ်အတူတူကတော့ကျွန်တော်တို့ရေကောက်ပွဲဒီအဲအချိန်ပြီးပြန်ပြီးတော့အဲမဲပေးတာဖြစ်ရင်ဒါလူလူအတွက်ကတော့တဲ့ကြီးတော့မနစ်နာဘူးလို့လူလူကြားထဲမှာလည်းယူဆမှုတွေရှိလို့ဒီကောက်ပွဲကတော့ဖြစ်သွားမှာပဲသို့တော့တရားမြတ်တမှုရှိတယ်မရှိဘူးဆိုတာတော့နိုင်တဲ့လူကတရားမြတ်တယ်လို့အပြေလားပြောလို့ရှိတယ်ရှုံးတဲ့လူကတရားမြတ်တမှုမရှိဘူးလို့အပြေလားပြောလို့ရှိတယ်ဝတိတွေရအဲ့လိုကြွကြအောင်ပါဗျာ
မောင်ရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်လာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
့မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးစက်ခံရတဲ့သူတွေဟာပြည်တွင်းကူးစက်မှုတွေအဖြစ်နဲ့နေစဉ်ရက်ဆက်အရေးအတွက်မြင့်တက်လာနေတာကိုတွေ့မြင်နေရပါတယ် ပထမလိုင်းကူးစက်မှုတုန်းကလိုကျေပြန့်ပြီးထိရောက်တဲ့လော့ကဒေါင်းလုပ်တာမျိုးတွေပြုလုပ်ဖို့မလွယ်ကူတော့သလိုလော့ကဒေါင်းမလုပ်ဘဲပြည်သူလူထုရဲ့လိုင်းနာဆောင်ရွက်မှုတွေကိုတိုက်တွန်းပညာပေးနေတာကလည်းစွန့်စားမှုတစ်ခုလို့ဖြစ်နေတာပါ။တောင်ဝင်ရှိသူတွေအနေနဲ့ပြည်သူလူထုကိုတက်နိုင်သမျှ stay home နေဖို့ကျန်းမာရေးပညာပေးရင်အရေးကြီးတယ်လို့ယူဆတဲ့နေရာတွေကိုနေရာကွက်ပြီးလော့ကဒေါင်းလုပ်နေတာကိုတင်ပြနေရပါတယ်။အခုချိန်ဟာတနင်္ဂနွေလုံးလော့ကဒေါင်းလုပ်ဖို့မလွယ်ဘူးသလိုနေ့စဉ်သွားလာလှုပ်ရှားမှုတွေမှာယောဂကုသခံရဖို့အခွင့်အရေးကလည်းများနေတာကြောင့်ပြည်သူလူထုအနေနဲ့လူစုလူဝေးတွေကိုတနင်္ဂနွေများရှောင်ကျဉ်ပြီးယောဂမကုသအောင်ကာကွယ်ရင်း new normal ပုံစံနဲ့လှုပ်ရှားသွားလာရမယ့်အချိန်ကာလတစ်ခုကိုရောက်ရှိလာပြီလို့ဆိုရမှာဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းဒီချိန်မှာ new normal ပုံစံနဲ့လိုင်းနာကျင့်သုံးပြီးနေထိုင်ကြဖို့တကမ္ဘာလုံးကိုတိုက်တွန်းအကြံပေးနေတာပါ new normal အရဒီချိန်မှာတာမန်ဖျားနာရုံနဲ့ဆေးရုံဆေးခန်းတွေကိုတောဖို့မကြိုးစားပဲမိမိအိမ်မှာပဲအနားယူနေတာကပိုပြီးအကျိုးရှိတယ်လို့သိရပါတယ်။အရေးပေါ်ကုသမှုခံယူဖို့လိုတဲ့အခြေအနေမျိုးဆိုရင်တော့ဆေးရုံဆေးခန်းကိုရောက်အောင်တော်ပြကြရမှာပါ။နေ့စဉ်သွားလာလှုပ်ရှားမှုမှာမိမိရဲ့မျက်နှာကိုမထိမိမကိုင်မိအောင်ရှောင်ကျဉ်ကြဖို့လိုပါတယ်။နှာခြေချောင်းဆိုးတဲ့အခါတရောင်စင်းနဲ့ကာပြီးချောင်းဆိုးကြရပါမယ်။လက်ကိုရေဆက်ပြားနဲ့မကြာခဏဆေးကြောတက်ဆင်ပေးရပါမယ်။တူးနဲ့တူးအနည်းဆုံး3မိနစ်အကွာမှာနေကြရပါမယ်။လူစုလူဝေးတွေကိုရှောင်ကျဉ်ကြရပါမယ်။အလုံးပိတ်ခန်းတွေထဲမှာအကြာကြီးမနေမိအောင်သတိထားကြရပါမယ်။အရာဝတ္ထုတွေကိုကင်ပြီးတဲ့အခါတိုင်းလက်ဆေးကြရပါမယ်။ဇပွဲကလထိုင်နဲ့နံရံတွေလိုမျိုးမျက်နှာပြင်တွေကိုကင်ပြီးတိုင်းလက်ကိုဆေးကြောတန်းဆင်ကြရပါမယ်။ New normal ကာလမှာ COVID-19 ရောဂါပိုကူးစက်မခံရစေဖို့အတွက်ကာဝေးနည်းလမ်းတွေကိုအနှစ်ချုပ်ကြည့်လိုက်မယ်ဆိုရင်အချက်၃ချက်ခွဲခြားကြည့်လို့ရတယ်လို့အထွေထွေရောဂါထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရစေ။န
ံပါတ်၁အချက်ကတော့ကိုယ့်ရဲ့နိုင်ငံအတွင်းမိမိရဲ့ပတ်ဝန်းကျင်အတွင်းကိုဒီ COVID-19 ယောဂါပိုကူးစက်သူနဲ့သူ့ဆီကနေတဆင့်ထွက်လာမယ် COVID-19 ဗိုင်းရပ်စ်ကြီးမရှိရေးဒါနံပါတ်1အချက်အရေးကြီးဆုံးဖြစ်ပါတယ်နံပါတ်2ကတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာရောက်ရှိနေနိုင်တဲ့ COVID-19 ဗိုင်းရပ်စ်ပိုးတွေမိမိခန္ဓာကိုယ်ထဲကိုမဝင်ရောက်ရင်းနဲ့နံပါတ်3အနေနဲ့ကမတော်တဆဒီဗိုင်းရပ်စ်ပိုးခန္ဓာကိုယ်ထဲဝင်ရောက်ခဲ့ရင်တော့ယောဂါပပင်းထံပဲပြန်လည်ပျောက်ကင်းသွားရည်ဆိုတဲ့အချက်3ချက်ဒီကာကွယ်ရေးမှာလွန်ရေးကြီးတဲ့အချက်တွေလို့ဆရာအနေနဲ့ပြောချင်ပါတ
ယ်။ရခိုင်ပြည်နယ်ကနေစတင်တွေ့ရှိလာခဲ့တဲ့ COVID-19 ကူးစက်မှုဒုတိယလိုင်းဟာအခုချိန်မှာတော့မြန်မာနိုင်ငံအနှံ့အပြားကိုရောက်ရှိနေပြီဖြစ်ပါတယ်။ထိတွေ့မှုကိုရှာဖို့ခက်ခဲတဲ့ပြည်တွင်းကူးစက်မှုတွေအဖြစ်ကိုရောက်ရှိလာနေပြီဖြစ်တာကြောင့်မိမိအနီးအနားပတ်ဝန်းကျင်ကလူတိုင်းမှာယောဂါရှိနေနိုင်တယ်လို့ယူဆပြီးကြိုတင်ကာကွယ်ထားကြရမှာပါလူထုတက်တဲ့နေရာတွေနဲ့လေဝင်လူထက်မကောင်းတဲ့အလုံးပိတ်နေရာတွေကိုရှောင်ကျဉ်ပြီးမလိုအပ်တဲ့တွေ့ဆုံစကားပြောဆိုမှုတွေကိုလျှော့ချကြရမှာဖြစ်ပါတယ်မိမိပတ်ဝန်းကျင်မှာရောက်ရှိနေတဲ့ဗိုင်းရပ်စ်ပိုးတွေခန္ဓာကိုယ်ထဲကိုမဝင်ရောက်စေဖို့အတွက် Max တက်တာနဲ့လက်ဆေးတာတွေကိုလည်းမပေါ့လျော့ပဲခရီးဆိုင်လုဆောင်နေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
မိမိပတ်ဝန်းကျင်မှာရောက်ရှိနေနိုင်တဲ့ virus ပိုးတွေမိမိခန္ဓာကိုယ်ကိုမဝင်ရောက်ရေးအတွက်ကိုဒီနှကောင်းစည်းကိုစနစ်ကျတပ်ဆင်အသုံးပြုရေးပေါ့เนาะအဲ့တော့မိမိတူတည်းရှိတယ်မိမိအိမ်ကမိသားစုဝင်နေတဲ့မှာဒီ mask တပ်ဆရာမလိုတော့လဲပဲเนาะမိမိမှအပเนาะမိသားစုဝင်မဟုတ်တဲ့သူတခြားသူတွေနဲ့တွေ့ဆုံတဲ့အခါမှာဒီ3မိ6မိกว่าဝေးကနေတက်နိုင်သူနေထိုင်မယ်ပြီးလို့ရှိရင် surgical maskသို့မဟုတ်ဒီအဝတ်နဲ့ပြုတ်လုထားတဲ့ mask တွေကိုတက်ဆင်ထားဖို့လိုပါသေးတယ်နောက်တစ်ခါကျတော့မတော်တဆကင်တွယ်မိနိုင်တဲ့မိမိရဲ့လက်ကိုလည်း virus ပိုကင်းစစ်အောင်စနစ်တကျဆေးကြောဖို့ဒီအခုချိန်မှာလည်းအရေးကြီးနေပါသေးတယ်အဲ့တော့ဒီနှစ်ချက်ကိုသာအဓိကဆောင်ရွက်မယ်ဆိုရင်မိမိပတ်ဝန်းကျင်မှာ virus ပိုရှိခဲ့ရင်တောင်မှကိုယ်ရှုဆိုင်မိခြင်းမရှိဘူးမိမိရဲ့ခန္ဓာကိုယ်ဝင်ရောက်ခြင်းမရှိနိုင်ဘူးလို့အကြံပြင်ပြောနိုင်ပါတယ်
virus ပိုးရဲ့သဘောတဘာဝအရမိမိခန္ဓာကိုယ်ထဲမှာယောဂါခုခံတဲ့ကုခံဆွမ်းအားစနစ်ကောင်းမွန်နေမယ်ဆိုရင်ယောဂါကုသပြန်မမှုကိုအရှိန်ရော့ကျစေနိုင်တာကြောင့်ကုခံဆွမ်းအားကောင်းမွန်နေအောင်နေထိုင်စားသောက်တာကလည်းအတိုင်းအတာတစ်ခုထိအရေးပါတယ်လို့သိရပါတယ်။စိတ်ဖိစီးမှုတွေကိုလျှော့ချရင်ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်ပြီးကုခံဆွမ်းအားကောင်းမွန်နေအောင်အားမွေးထားဖို့လိုတယ်လို့ဒေါက်တာမောကျော်နိုင်ကပြောပါတယ်
။တတိယအချက်အနေနဲ့ကတော့မိမိရဲ့ခန္ဓာကိုယ်ထဲကိုမတော်တဆဒီ virus ပိုးဝင်ရောက်သွားရင်တောင်မှယောဂါမပြင်းထန်ပဲနဲ့เนาะရေးပေါ်ကုသခန်းနဲ့မရောက်ရှိပဲနဲ့အသက်သေဆုံးခြင်းမဖြစ်အောင်မိမိရဲ့ကိုယ်ခန္ဓာစနစ်ကိုတိုးမြင့်အောင်ဆောင်ရွက်ဖို့လိုပါတယ်။အဲ့ဒီခါမှာမကောင်းတဲ့ကျန်းမာရေးအတွက်မကောင်းသောအမူအကျင့်တွေဖြစ်တဲ့ဆေးလေးရက်ကွန်းတော့ဒါတွေကိုမစားတော့ဖို့နဲ့ဖြတ်ဖို့အတွက်ဆရာဒီနေရာတိုက်တွန်းခြင်းပါတယ်။နောက်တစ်ချက်ကတော့မိမိခန္ဓာကိုယ်ကိုယ်ခံစနစ်မြင့်တင်ဖို့အတွက်ကိုအေးအေးဝဝအေးဖို့လိုပါတယ်။အသီးရအသီးနှံများများစားဖို့လိုပါတယ်။ရေများများတောက်ဖို့လိုပါတယ်။နောက်တစ်ခါကိုယ်လက်လှုပ်ရှားဒီကျင့်ခံတွေဆောင်ရွက်နေဖို့လိုပါတယ်
။ COVID-19 ဒုတိယလိုင်းကူးစက်ပြန့်လည်လာချိန်မှာကျေပြန့်ထိရောက်တဲ့လော့ကဒေါင်းလုပ်ဆောင်ချက်တွေပြုလုပ်ဖို့ခက်ခဲလာတာကြောင့်ပြည်သူလူထုအနေနဲ့ new normal ပုံစံကိုလိုက်နာကျင့်သုံးခြင်းကသာရွေးချယ်စရာတစ်ခုဖြစ်ရောက်ရှိလာနေတဲ့အကြောင်းသတင်းပြုပလိုက်တာဖြစ်ပါတယ်။ကျွန်တော်တန်းစောပါ။
ခုခါတော့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါ US Open Tennis ပြိုင်ပွဲကတော့ virus အနေနဲ့ဂျာကပဲတင်းငွေနေမှာပြီးသွားခဲ့ပါပြီ။မြို့သားဘက်မှာ Austria က Dominic Thiem ကနိုင်ပြီးတော့ချန်ပီယံအသစ်တစ်ယောက်ထွက်လာခဲ့တယ်လို့အမျိုးသမီးဘက်မှာတော့ဂျပန်က Naomi Osaka ကဒုတိယအချိန်ပိုဆွဲသွားခဲ့ပါတယ်။စနေနေ့ကအမျိုးသမီး final မှာတော့ဂျပန်နိုင်ငံက Naomi Osaka နဲ့ Belarus က Victoria Azarenka တို့ဘောလုခဲ့ကြပြီးတော့ပထမပွဲမှာ Azarenka က 6-1 နဲ့နိုင်ပါတယ်။ဒါပေမဲ့နောက်နှစ်ပွဲမှာတော့ Osaka က 6-3 6-3 နဲ့ပြန်နိုင်လာကြောင့်US Open ကိုဒုတိယအကြိမ်ပိုဆွဲသွားခဲ့ပါတယ်။တနင်္ဂနွေနေ့ကအမျိုးသား final မှာတော့ Grand Slam ကိုတစ်ခါမှမနိုင်ဘူးသေးတဲ့ Dominic Thiem နဲ့ Germany က Alexander Zverev တို့ဘောလုခဲ့ကြပြီးတော့၅ပွဲအပြည့်အကြိမ်နဲ့ကစားသွားခဲ့ကြပါတယ်။ပထမ၂ပွဲကို Zverev က 6-6 နဲ့နိုင်ပါတယ်။ဒါပေမဲ့တတိယနဲ့ဒုတိယပွဲတွေမှာတော့ Thiem က 6-4 6-3 နဲ့ပြန်နိုင်လာကြောင်းနောက်ဆုံးဆက်ကိုကစားကြတာမှာ tie break အထိကစားပြီးတော့ Thiem က 9-6 နဲ့နိုင်ပြီးပိုဆွဲသွားခဲ့ပါတယ်။ဒါဟာ team အတွက်တော့ US Open ကိုပထမဆုံးဘူဆွဲတာဖြစ်သလို Grand Slam ဆုဖလားကိုလည်းပထမဆုံးအကြိမ်ရလိုက်တာပါဒီဘက်မှာပထမဆုအဖြစ်နဲ့ American Dollar 3000ရပြီးတော့ဒုတိယဆုကတော့တသန်းခွဲရသွားခဲ့ပါတယ်ခင်ဗျာဥရောပမှာပေးဘောလုံးပွဲတွေကအင်္ဂလန်ပရီးမီးယားလိဂ်နဲ့စပိန်လာလီဂါပွဲစဉ်တွေကိုပြီးခဲ့တဲ့စနေနေ့ကအစတင်လိုက်ပါပြီ။ပရီးမီးယားလိဂ်ရဲ့ပထမဆုံးအဖွင့်ပွဲမှာတော့အာဆနယ်ကဖူလမ်ကို3ဂိုးဂိုးမရှိနဲ့နိုင်ပြီးဒီနေ့ပရီးမီးယားလိဂ်အတွက်ပထမဆုံးအဖွင့်ဂိုးကိုလည်းပြင်သစ်တိုက်စစ်မှုလာကာဇက်ကသွင်းခဲ့တာပါ။လီဗာပူးကတော့ပရီးမီးယားလိဂ်နဲ့16နှစ်ကြာဝင်နေတဲ့လီဒ်စ်ယူနိုက်တက်နဲ့ကစားခဲ့ပြီးတော့နှစ်ဖက်အပြန်အလှန်အကျိတ်နဲ့ဂိုးတွေသွင်းပြီးတော့ပွဲပြီးကနေရတဲ့ penalty နဲ့လီဗာပူးက4ဂိုး3ဂိုးနဲ့နိုင်သွားခဲ့ပါတယ်။အခြားပွဲစဉ်တွေမှာတော့ Leicester က West Brom ကို3ဂိုးဂိုးမရှိနဲ့နိုင်ပြီးတော့ Spurs နဲ့ Everton ပွဲမှာတော့ Everton က2ဂိုးဂိုးမရှိနဲ့နိုင်သွားပါတယ်။ Spurs နေပြ Mourinho ကတော့ပွဲဥတဲ့ရှုံးတဲ့သူ့အသင်းကစားပုံကိုမကြိုက်ဘူးဆိုပြီးတော့ဝေဖန်လိုက်ပါတယ
်။ I didn't like that so many referees on the pitch on the
No, they were jive. ကိုင်းနေရရောကိုင်းပေးရရော TV ကနေရှင်းနေတဲ့ time တွေတော်များများက free kick ကို9မီတာ6မီတာလောက်တိုးပြီးတော့ကံကွင်းပေးလိုက်တာကိုလည်းကျွန်တော်မကြိုက်ဘူး။အဲဒီလိုရှေ့တိုးပြီးကံကွင်းပေးလိုက်တော့အန်ကယ်ပြောင်းသွားပြီးခန်းစစ်လိုင်းပုံစံနဲ့ပြောင်းသွားပြီး။အဲဒီ goal မဝင်ခင်ကလေးကဒိုင်းဒီကိုစောရကတက်ခဲ့တယ်။အဲကြောင့်လည်းအခုဆက်ပြောနေတာပါ။ပြီးတော့ကျွန်တော်အသိကစားတာကိုမကြိုက်ပါဘူး
။အခြားဘောလုံးသတင်းမှာတော့ဘာစလိုနာနီးပြရော်နယ်ဒိုမန်ကမက်ဆီအသင်းမှာဆက်ပြီးတော့ကစားနေတဲ့အတွက်ချိန်နဲ့တည်းဆိုပြီးတော့ပြောလိုက်ပါတယ်။
it's great because everybody knows he's the best player in the world
သူကကမ္ဘာကောင်းဆုံးဘောလုံးသမားဆိုတာလူတိုင်းသိပါတယ်ဒါကြောင့်အသင်းမှာဆက်နေတာကောင်းတာပေါ့အဲ့ဒီလိုကမ္ဘာကောင်းဆုံးဘောလုံးသမားတယောက်အသင်းမှာရှိတာထူးခြားပါတယ်အခုအချိန်မှာကျွန်တော်တို့အတွက်အရေးကြီးဆုံးကမက်ဆီကိုအကောင်းဆုံးအနေနဲ့ဖြစ်လအောင်လုပ်ဖို့ပါသူကတော့ကောင်းတယ်ဆိုတာပြောနေကြမလို့ပါဘူးအသင်းမှာဆက်ရှိနေတာကသိတ်ကောင်းကြီးလူတိုင်းကလည်းသူဆက်နေတဲ့တဲ့ဝမ်းသာတည်ကြပါတယ်
ကတော့ FIFA ရဲ့အဂရီလိုက်စားမှုအရှုပ်တော်ပုံသတင်းပတ်ကိုကြည့်အောင်ပါ FIFA တွင်မှုချုပ်ဟောင်းဂျရုံးဘခော်ရဲ့အဂရီလိုက်စားမှုကိုဆွစ်ဇာနိုင်ငံမှာတနင်္လာနေ့ကစတင်စစ်ဆေးလိုက်ပါတယ်ကမ္ဘာဖလားနဲ့ Confederation ဖလားလို့ခေါ်တဲ့ FIFA ကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲတွေကိုရုပ်သံထုတ်လွှင့်ခဲ့တဲ့ပတ်သက်ပြီးတော့ FIFA တွင်မှုချုပ်ဟောင်းကိုအဂရီလိုက်စားမှုနဲ့တရားစွဲခဲ့တာပါသူ့ကို FIFA ရဲ့စီကံထိန်းသိမ်းရေးနဲ့ကျင်းဝတ်ဆိုင်ရာကော်မတီကလည်းအိုင်နာရမဲ့ချင်းဝတ်တွေကိုချိုးဖောက်တယ်ဆိုပြီးတော့ဘောလုံးလောကကနေ10နှစ်ထုတ်ပြန်ထားပြီးသားဖြစ်ပါတယ်။သူနဲ့အတူ PSG ဥက္ကဋ္ဌလည်းဖြစ်ကာတာခြေဆိုင်ဘီင်းအာကစားရုပ်သံလိုက်ရဲ့ဥက္ကဋ္ဌနက်ဆာအယ်ခါလီဖီကိုလည်းတရားစွဲထားပါတယ်။ခါလီဖီကတော့သူ့ကိုစွဲထားတဲ့စွဲချက်တွေဟာအချင်းမြင့်မရှိဘူးဆိုတာကိုသက်သေပြသွားမယ်လို့ပြောထားတယ်လို့ဘာကောကလည်းသူ့အနေနဲ့တစုံတရာအမှားရင်မလုပ်ခဲ့ဘူးဆိုပြီးတော့ထွက်ဆိုထားပါတယ်။ဒါမဲ့လည်းဆွစ်ဇာလန်ရှင်းနေချုပ်ယုံကတော့ဘာကောဟာ2013နဲ့15အတွင်းမှာသူရဲ့ယာရုကိုအသုံးချပြီးတော့ကမ္ဘာဖလားနဲ့ Confederation ဖလားဘောလုံးပွဲတွေရဲ့မီဒီယာထုတ်လွှင့်ခွင့်တွေကိုသူသဘောကျတဲ့မီဒီယာတွေကိုပေးခဲ့ပြီးတော့ Khalifi နဲ့ Greece စီးပွားရေးသမားတဦးစီကနေအကျိုးအမြတ်တွေယူပြီးအလွဲသုံးစားလုပ်ခဲ့တယ်လို့ပြီးခဲ့တဲ့ February လကပြောထားပါတယ်ခင်ဗျာဘုရားခါတော့ Tokyo Olympic ပြိုင်ပွဲနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါတယ်ရှင်းနှစ်မှာကျင်းပဖို့ရွှေဆိုင်ထားတဲ့တိုကျိုအိုလံပစ်ပြိုင်ပွဲကိုဖြစ်တဲ့နည်းနဲ့ကျင်းပသွားမှာဖြစ်တယ်လို့ဂျပန်အိုလံပစ်ဝန်ကြီးဆေကိုဟာရှီမိုတိုကပြောလိုက်ပါတယ်။
まあ、現在大会関係者が一丸となって準備に取り組んでいるところであります。
あくろろせまろぴゃいぼえねぱたってとうりあろうあとうどえびぴんせんにじゃばれ。ぴろあがざたまりがれしんにぴゃいぼえあとうやれあねたがにれじんむりごろんないざらうろんにじゃばれ。だちゃうじまろあねねれぴゃいぼえごぴってにねろじんばとわやまぴばれ。
လက်ရှိမှာဗိုင်းရပ်စ်ကူးစက်မှုတွေတက်ရှိနေတာကြောင့်ပြိုင်ပွဲကိုရှင်းနေမှာလဲကျင်းပနိုင်မှာမလားဆိုပြီးဆိုရင်မှုတွေရှိလာနေတယ်မှာပဲအဲ့လိုပြောလိုက်တာပါဒါမဲ့လည်းနိုင်ငံတကာအိုလံပစ်ကော်မတီ IOC ကတော့ပြိုင်ပွဲကိုဗိုင်းရပ်စ်အန္တရာယ်ကင်းကင်းနဲ့ကျင်းပနိုင်မှာကျင်းပသွားမယ်ဆိုပြီးတော့ပြောထားပါတယ
်ခုနကဝီရပ်စ်ကရှုစုကစတိုယိုဂျိုကို
ဗိုင်းရပ်စ်ကိုထိန်းချုပ်နိုင်မှုခံမှန်းလာကတော့ကျွန်တော်တို့အတွက်ခက်ပါတယ်ဒါပေမဲ့ဗိုင်းရပ်စ်ရှိတဲ့ကြားကတိုကျိုအိုလံပစ်ပြိုင်ပွဲကိုကျင်းပနိုင်မယ်ဆိုရင်တော့တိုကျိုအိုလံပစ်ပြိုင်ပွဲကနောက်အိုလံပစ်ပြိုင်ပွဲတွေဖြစ်ဖြစ်တခြားနိုင်ငံတွေကအားကစားပြိုင်ပွဲတွေအတွက်စံပြပြိုင်ပွဲတခုဖြစ်လာမှာပ
ါပြိုင်ပွဲအတွက်ဘီလီယံနဲ့ချီပြီးတော့အကုန်ကျခံထားတာကြောင့်ဂျပန်နိုင်ငံဘက်ကရော IOC ဘက်ကပါနှစ်ဖက်စလုံးကမဖြတ်ချင်ကြပါဘူးဒါကြောင့်အစွမ်းကုန်ကြိုးပမ်းနေပြီးတော့ဖြစ်နိုင်ခြေတွေအားလုံးကိုလည်းထည့်သွင်းစဉ်းစားနေကြတာပါအခုလောလောဆယ်မှာကျင်းပနေတဲ့အားကစားပြိုင်ပွဲတွေလိုပြည်သက်တွေမပါဘဲကျင်းပမလားဒါမှမဟုတ်ပရိသတ်တွေကိုအကန့်အသတ်နဲ့ပဲလက်ခံသွားမလားစတဲ့ဖြစ်နိုင်ခြေတွေအားလုံးကိုစဉ်းစားနေကြတာဖြစ်ပါတယ်။အခုတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲ။ရှေ့သတင်းပတ်တွေကြမှာဆက်ပြီးတော့ပြောကြရပါဗျာ
။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ဘူဒူညာအတွက်သတင်းပတ်ဆက်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်သတင်းချင်းချုပ်ကိုကျွန်တော်ကြော်သိမ်းဆက်ပြောပြပါမယ်။အမေရိကန်ပြည်တော်စုမှာသမ္မတရွေးကောက်ပွဲကျင်းပမယ့်နိုမာလာ3ရက်နေ့မတိုင်ခင်လာမယ့်သတင်း3လပတ်အတွင်းကိုဗစ်ရောဂါကာကွယ်ဆေးတခုခုရလာတော့မယ်လို့အင်္ဂါနေ့ကဖီလာဒယ်ဖီးယားမှာလုပ်တဲ့ဆွေးနွေးပွဲတခုအတွင်းသမ္မတဒေါ်နယ်ထရမ့်ကပြောသွားပါတယ်ကိုဗစ်ကာကွယ်ဆေးတခုဒီလောက်မြန်မြန်ရလာနိုင်ခြေအပေါ်အမေရိကန်လူထုကျန်းမာရေးဆိုင်ရာတာဝန်ရှိသူတချို့ကသတိပြုပြောဆိုတာတွေရှိထားတဲ့ကြားမှာပဲသမ္မတထရမ့်ကအဲ့လိုပြောသွားတာပါကိုဗစ် -19 ကာယောဂါအခြေတုံ့ပြန်ဆောင်ရွက်ပုံညံ့ဖြစ်တာကြောင့်ကမ္ဘာတွန်းမှာအမေရိကန်ပြည်ထောင်စုရဲ့ပုံရိပ်ဟာဘယ်တော့မှမကြုံဘူးတဲ့အနေအဆုံးအဆင့်ကိုရောက်နေတယ်ဆိုတာဖျူးသူတေသနာဌာနကအင်္ဂါနေ့မှာထုတ်ပြန်တဲ့စစ်တမ်းသစ်တခုမှာဖော်ပြထားပါတယ်စစ်တမ်းမှာပါဝင်သူအများစုကအမေရိကန်အစိုးရဝေဖန်ပြောဆိုလေးရှိတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုအမှတ်ပိုပေးထားကြပါတယ်။မြန်မာအင်းဒီချင်းအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်၅သန်းကျော်သွားပြီဖြစ်ပြီးဆက်ပြီးတော့လဲတိုးနေသေးပါပဲ။ဒီဒလာထဲမှာကိုပဲနောက်ထပ်ကူးစက်သူ1သန်းကျော်ရှိပြီးလာမယ့်သတင်းပတ်တွေအတွင်းအမေရိကန်ပြည်ထောင်စုကိုကြော်ပြီးတော့ကမ္ဘာပေါ်မှာကိုဗစ်ရောဂါကူးစက်သူအရေအတွက်အများဆုံးနိုင်ငံဖြစ်လာဖို့ရှိနေပါတယ်။မြန်မာနိုင်ငံရဲ့နေဆက်တစ်ဖက်ချန်တရုတ်နိုင်ငံအနောက်တောင်ပိုင်းရွှေလီမြို့မှာအင်္ဂါနေ့ကမြို့ပြဒေသတော်ဝင်နေထိုင်သူတွေကိုကိုဗစ် -19 ရောဂါစစ်ဆေးခဲ့ပြီးရောဂါပိုးကူးစက်သူတယောက်မှမတွေ့ခဲ့ရပါဘူး။ဒီကြတဲ့နေ့ကမြန်မာနိုင်ငံကနေရွှေလီမြို့ထဲကိုတရားမဝင်ဝင်လာသူတွေအုပ်မှာဒီရောဂါပိုးရှိနေတာတွေ့ခဲ့ရပြီးတဲ့နောက်ဒေသခံတွေကိုအခုလိုဆန်းသက်စစ်ဆေးခဲ့တာပါ။ဂျပန်နိုင်ငံဝန်ကြီးချုပ်တဲ့အဖြစ်ဆွေးရောက်ဖွဲ့အတွင်းဝင်ဟောင်းယိုရှိဟိဒေဆုဂါကိုဂျပန်လွှတ်တော်ကဒီကနေ့ရွေးချယ်လိုက်ပြီးဖြစ်ပါတယ်။အာနာယလီဘရယ်ဒီမိုကရက်တစ်ပါတီကအများစုနေရာရထားတဲ့အောက်လူတော်အမတ်462ယောက်ထဲကထောက်ခံမဲ314မဲရပြီးအသက်82နှစ်အရွယ်မစ္စတာဆုကဝန်ကြီးချုပ်တည်ဖြစ်လာတာပါဝန်ကြီးချုပ်တည်ဆုကဟာဂျမားရေးကြောင့်အနားယူသွားတဲ့ဝန်ကြီးချုပ်ရှင်းစုအာဘေရဲ့မူဝါဒတွေအတိုင်းဆက်လုပ်သွားမယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာဗိုလ်ဒူးညောက်တဲ့ VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိထုတ်လွှင့်ရတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိပါခင်ဗျာ
This program has come to you from the Voice of America, Washington.